Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington မြို့တော် VOA American တန်းကနေ2018ခုနှစ်ဇန်နဝါရီလ6ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလမီတာ190နဲ့တူ VOA ရဲ့ Facebook စာမျက်နှာတို့ကနေစတင်ပြီးတော့အသံလွှင့်နေပါပြီ။ဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညနေ့ဘက်သတင်းတွေကိုရှင်းပြောင်းနေတူကြီးညပေးသမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူအစိုးရဖွဲ့ဝင်တွေ Republican လက်တော်မတ်တွေနဲ့ Camp David အပန်းဖြေစခန်းမှာတွေ့ဆုံပြီးတော့2018ခုနှစ်အတွင်းကောင်တွေဖွားမယ့်ဥပဒေတွေအတည်ပြုနိုင်ရင်လည်းလာမယ့်နိုဝင်ဘာမှာကျင်းပမယ့် Midterm ရွေးကောက်ပွဲမှာအနိုင်ရဖို့မဟာဗျူဟာတွေချမှတ်ဖို့ကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကဖိလစ်ပိုင်ပင်လယ်ရင်းပြတ်ကျသွားခဲ့တဲ့စစ်ပတ်သုံးတည်ယူပို့ဆောင်ရေးလေယာဉ်ရဲ့တည်နေရဖို့ရှာဖွေတွေ့ရှိထားပြီလို့ American ရေးတက်ကပြောပါရတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုရနိုင်ရေး
ဟုတ်ကဲ့ပါသတင်းလေးပြီးနောက်ဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်နဲ့ပတ်သက်ပြီ
းကျွန်တော်တို့ဘက်ကတော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်ခုနပြောတဲ့ရိခါတွေကိုပြန်လည်မှုတွေမရှိအောင်နောက်တစ်ပါတီလူတွေပေါ့နော်ဒီအထူးသဖြင့်ကတော့အဲဒီဟိုပြန်လာတဲ့နေရာတွေရှိတယ်ဒီအခြေခံမဖြစ်အောင်နောက်ဒီဇိုင်းဆရာဆောင်တော
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညချရေးမှုဒေါက်တာအောင်သူရင်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှနောက်ဆင်ရမှာပါဒါပြင်လူမှုကွန်ရက်မီဒီယာတွေကြောင့်လူငယ်တွေပေါ်မှာဖြစ်လာနေတဲ့အကျိုးဆက်တွေအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူအစိုးရဖွဲ့ဝင်တွေ Republican လက်တော်အမတ်တွေနဲ့ Camp David အပန်းဖြေစခန်းမှာတွေ့ဆုံပြီး2018ခုနှစ်အတွင်းကောင်တွေဖွားမယ့်ဥပဒေတွေအတည်ပြုနိုင်ရင်းနဲ့လာမယ့်နိုဝင်ဘာမှာချင်းပမယ့် Midterm ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မဟာဗျူဟာတွေချမှတ်ဖို့ကြိုးပမ်းနေပါတယ်။အခွန်စနစ်ပြည်ပြင်ပြောင်းလဲရေးဥပဒေအတည်ပြုပြီးနောက်မှာရွေးကောက်ပွဲကာလအတွင်းသူပေးထားတဲ့ဂရိတွေကိုအကောင့်ထဲပေါင်နိုင်ဖို့ဆောင်ရွက်နေတာပါ။အစိုးရဗဏ္ဍာရေးအသုံးစရိတ်အခြေခံအဆောက်အအုံတွေဆောက်လုပ်ဖို့လူဝင်မှုကြီးကြပ်ရေးနဲ့လူမှုဖူလုံရေးစနစ်ပြင်ဆင်ဖို့စတဲ့အကြောင်းအရာတွေကိုလည်းလွှတ်တော်အမတ်တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒါ့အပြင်လည်းအစိုးရအသုံးစရိတ်ပြတ်တောက်မဲ့ဇန်နဝါရီ19ရက်မတိုင်ခင်မှာဥပဒေတွေအတည်ပြုနိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားအချိန်နဲ့ဆွေးနွေးရမှာပါအမေရိကန်ပြည်ထောင်စုအတွင်းကလင်းငယ်ဘဝကမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့ Dreamers ဆိုသူတွေကိုဒီမိုကရက်တွေကဆက်လက်ခံထားလို့ပေမဲ့ရီပပ်ဘလစ်ကန်တွေကတော့အဲ့ဒီတိုင်းသဘောတူပေးရမယ်ဆိုရင်မက္ကဆီကိုနေဆက်မှာတရိုင်းကာရံဖို့ကိစ္စကိုလည်းဒီမိုကရက်တွေဘက်ကလက်ခံပေးရမယ်ဆိုပြီးသမ္မတထရမ့်ကအပေးယူလုပ်ဖို့အစီအပြုထားတာပါဒီတိုင်းကာရမယ်ဆိုရင်မက္ကဆီကိုဘက်ကအကုန်ကြခံရမယ်ဆိုပြီးသမ္မတထရမ့်ကရွေးကောက်ပွဲကာလအတွင်းဂရီပြည်ပြကြထားတာပါဒါပြင်ဝင်ငွေနဲ့အမေရိကန်တွေအတွက်အစိုးရကပေးထားတဲ့အစားအသောက်အခမဲ့ရရှိခွင့်နဲ့တခြားခံစား권တွေကို Republican တွေကဖျက်တောက်ချင်နေတာပါလာမယ့် Midterm ရွေးကောက်ပွဲမှာ Democrat တွေအပြတ်တက်အနိုင်ရရင်တော့ Republican တွေရဲ့ဆန္ဒတွေအကောင့်ထဲပေါ်ဖို့ခဲယဉ်ပါလိမ့်မယ်လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာအလွတ်တော်အမတ်435နေရာနဲ့အထက်လွတ်တော်အမတ်100ရဲ့3ပုံ2ပုံအရေးအတွက်ပြန်ပြီးတော့ရွေးချယ်ကြမှာဖြစ်ပါရခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်ဒီသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဥပဒေကြောင်းအရပြင်ဆင်နိုင်အောင်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အနေနဲ့အရေးပါတဲ့ဥပဒေပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ထီလာဆန်က AP သတင်းဌာနကိုတောက်ကြနေကပြောပါရတယ်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးအတွက်လာမယ့်သတင်းပတ်ဒါမှမဟုတ်အဲ့ဒီနောက်ပိုင်းမှာဥပဒေကြောင်းအရပြင်ဆင်နိုင်လိမ့်မယ်လို့လည်းသူကပြောပါရတယ်။အီရန်ပေါ်အလျှော့ပေးလွန်ထားတဲ့သဘောတူညီချက်တွေဟာဆိုးဝါးလွန်းတယ်လို့ပြောဆိုထားတဲ့သမ္မတထရမ့်အနေနဲ့တော့မကြခင်ရက်ပိုင်းတွေအတွင်းဒီကိစ္စနဲ့ပတ်သက်လို့အဆုံးဖြတ်ပေးရတော့မှာပါ။ဒါအပြင်အီရန်နိုင်ငံကဆန္ဒပြပွဲတွေအပေါ်ထောက်ခံကြောင်းပြောကြားခဲ့ခြင်းမရှိတဲ့ဥရောပသမဂ္ဂအပေါ်လည်းဝန်ကြီးထီလာဆန်ကဝေဖန်ခဲ့ပါတယ်။တောက်ကြနေတဲ့ကတော့အီရန်နိုင်ငံမှာအစိုးရလူလားသူတွေနဲ့ဆန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရကျင်းပပါတယ်။လုံခြုံရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟယ်လေးပန်ကြားမှုအပေါ်ရုရှားရဲ့ ရုရှားနဲ့တခြားအဖွဲ့ဝင်နိုင်ငံတွေကဝေဖန်ပြောဆိုပါတယ်ဆန္ဒပြပွဲတွေဟာအီရန်ရဲ့ပြည်သူ့ရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းချုပ်မှုမရှိဘူးလို့ပြောကြပါတယ်အီရန်နိုင်ငံသားအလုံးအနေနဲ့စိုးရိမ်ကြောက်ရွံ့မှုဒါမှမဟုတ်အကြမ်းဖက်ခံရတဲ့နောက်ဆက်တွဲအခြေအနေတွေနဲ့မကြုံရဘဲလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုငြိမ်းချမ်းစွာကျင့်သုံးခွင့်ရစေရေးအီရန်အာဏာပိုင်တွေအနေနဲ့ချက်ချင်းလှုံ့ဆော်တင်တယ်လို့ကုလသမဂ္ဂအထူးစုံစမ်းရေးမှူး၄ဦးကပြောတာကိုလုံခြုံရေးကောင်စီအစည်းအဝေးမှာကိုကပြောဆိုပါတယ်ရှင်
American သမ္မတ Donald Trump က Fire and Fury ဆိုတဲ့သူကြောင့်စာအုပ်ရေးသားသူ Michael Wolff ကိုတောက်ကြောင်နေကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ပါတယ်။အဲဒီစာအုပ်ထဲမှာသူ့ရဲ့သမ္မတတကံပထမနှစ်အတွင်းကတောင်းကနင်းလို့ရတွေနဲ့ကလေးတူးလိုနောက်ဒီစိတ်ပိုင်းဆိုင်ရာအားနည်းချက်ရှိသူအဖြစ်ဖော်ပြထားတာတွေကြောင့်မှာ Michael Wolff ဟာစိတ်ပြက်ကြီးငွေ့စရာကောင်းပြီးအလိမ်ညာတွေမှွေနှောက်ထည့်ထားတဲ့သူ့စာအုပ်ရောင်းကောင်းဖို့အတွက်ဇလန်းစင်ရေးသားတဲ့လူအန်ရတူးဖြစ်ပြီးသူကိုကရေးသားတဲ့သူဟာလည်းယုံကြည်မရှိတာတွေကိုပြောကြလေရှိတဲ့Steve Bannon လို့ဆိုပါရဲအိမ်မီရောမဟာဗျူဟာရေးရကြီးကဲဟောင်း Bannon ဟာသူ့ကိုရာထူးကနေထုတ်ပြတုန်းက Trump ကိုငိုရွပြီးတော့တောင်းပန်ခဲ့ကြောင်းနဲ့အခုအချိန်မှာအလုံးဟာသူ့ကိုခွေးတကောင်လိုဝိုင်းပယ်ထားကြောင်းသမ္မတ Trump မှာတောက်ကြောင်နေနောက်မိုက်က Twitter မှာရေးသားပါရဲမနေ့ပိုင်းတုန်းကတော့စာရေးဆရာ Wolff နဲ့သူ့ကြောင်းစာအုပ်ကိုတရရည်ညွှန်းပြောကြတာမျိုးမရှိပဲအတူယောင်သတင်းမီဒီယာတွေနဲ့အလိမ်ညာစာအုပ်တွေမကြခင်နေရာတိုင်းမှာတွေ့ရမှာကိုမြင်အောင်လည်းရေးသားခဲ့တာပါစာရေးဆရာ Wolff ကတော့ဒီစာအုပ်မှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးသူ့အနေနဲ့အခိုင်အမာရည်တည်ကြောင်းပြောကြပြီး Donald Trump မှာရှေ့နေကနေတဆင့်စာပုတ်မှာဖြစ်တယ်လို့သူ့ပေါ်တိုက်ခိုက်မှာကိုလည်းကြိုတက်ထားတယ်လို့ပြောပါရယ် Trump အနေနဲ့ဘယ်လိုစဉ်းစားလုပ်ကင်တတ်တယ်ဆိုတဲ့အကြောင်းသူ့အတွေ့အကြုံတွေပေါ်အခြေခံရေးသားထားတယ်လို့ NBC ရုပ်မြင်သံကြားကိုပြောကြပါရယ်သူ့ပေါ်ဘလောက်ယုံကြည်ရမလဲလို့မေးခွန်းထုတ်သူမှာပိုးပြီးတော့အယုံကြည်မရှိစရာကောင်းသူဖြစ်ပြီးအခုအနေအထားထိပြောရင်ဒီကဘာမှာTrump လောက်ဒီအယုံကြည်ကင်းမဲ့စရာကောင်းသူရှိကောင်းရှိမှာတော့မဟုတ်ဘူးဆိုပြီး Michael Wolff ကပြောကြားပါတယ်ခင်ဗျာ
အမေရိကန်သမ္မတ Donald Trump ကဒီပါကစ္စတန်နိုင်ငံအပေါ်ထောက်ပံ့ကူညီမှုတွေရပ်ဆိုင်ဖို့အတွက်အထက်လွှတ်တော်မှ Ryan Paul Twitter ကရေးသားချက်ကို Trump ကကောင်းတဲ့အကြံဉာဏ်ဖြစ်တယ်လို့မနေ့တောက်ကြနေ့နောက်ပိုင်းကလူမှုကွန်ရက် Twitter ပေါ်မှာတုံ့ပြန်ရေးသားလိုက်ပါတယ်လာမယ့်ရက်ပိုင်းတွေအတွင်းပါကစ္စတန်ပေါ်ပေးနေတဲ့ထောက်ပံ့ကူညီမှုအဆုံးသတ်ရေးမူကြမ်းတရားကိုအစိုးတင်သွင်းသွားမှာဖြစ်ကြောင်းသူတင်သွင်းတဲ့မူကြမ်းကြောင့်ပါကစ္စတန်နိုင်ငံစီကိုပေးနေတဲ့ငွေတွေကိုပြန်ပြီးရယူနိုင်မှာဖြစ်ပြီးပြည်တွင်းအခြေခံစောက်အုပ်လုပ်ငန်းတွေဖြစ်တဲ့လမ်းနဲ့တံတားစောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်အမတ်ဖောက Twitter ပေါ်မှာရေးသားခဲ့တာပါပါကစ္စတန်ကိုပေးနေတဲ့စစ်ရေးထောက်ပံ့တွေကိုကန့်သက်သွားမယ်လို့သမ္မတ Trump အစိုးရအဖွဲ့ကကြားသာပြတင်းနဲ့မှကြေညာခဲ့ပြီးအာဖဂန်တာလီဘန်နဲ့ဟာဂနီအကြမ်းဖက်အဖွဲ့ကွန်ရက်တွေကိုတိုက်ခိုက်ဖြိုခွင်းသွားမယ်လို့ပါကစ္စတန်ကပြတ်သားတဲ့ဆုံးဖြတ်ချက်မချမခြင်းပါကစ္စတန်ပေါ်ထောက်ပံ့ကူညီမှုတွေကိုရဆိုင်ထားမှာဖြစ်ပါတယ်ထောက်ပံ့ကူညီမှုတွေကိုရဆိုင်လိုက်မယ်ဆိုရင်စစ်ရေးအသုံးဆောင်ပစ္စည်းတွေအတွက်ဒေါ်လာ1ဘီလီယံအပေါ်သက်ရောက်မှုရှိမှာဖြစ်တယ်လို့အကြမ်းဖက်ဝါဒတံပြန်နိုင်နေရေးလုပ်ငန်းလက်ပတ်မှုတွေအတွက်ဒေါ်လာ900အပေါ်မှာလည်းသက်ရောက်မှုရှိမှာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကမနေ့ကြာနေမှာပြောဆိုခဲ့ကြပါတယ်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုအလေးနဲ့လိုက်နာကြောင်းပြသဖို့ပါကစ္စတန်ဘက်ကအချိန်ပြည့်ဝရရှိခဲ့ကြအောင်အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတို့ကတောက်ကြနေမှာပြောဆိုခဲ့ပြီးကျွန်တော်တို့အနေနဲ့ဘာတွေကိုမျှော်လင့်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းပြောဆိုထားပြီးသားဖြစ်ပေမဲ့စိတ်မကောင်းစွာပဲကျွန်တော်တို့လိုလားတဲ့အတိတ်ပဲရှိတဲ့ဆောင်ရွက်ချက်မျိုးကိုမတွေ့ရကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာလွန်ခဲ့တဲ့နိုဝင်ဘာလကဖိလစ်ပိုင်ပင်လယ်ရင်းပြတ်ကျသွားခဲ့တဲ့စစ်ဖက်သုံးတယူပို့ဆောင်ရေးလေယာဉ်ရဲ့တည်နေရာကိုရှာဖွေတွေ့ရှိထားပြီးလို့အမေရိကန်ရေတပ်ကပြောပါရယ်ကျေးဇူးတော်နေ့မတိုင်ခင်တရက်မှာခီးသည်ရီနဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ C2A Greyhound လေယာဉ်ဟာဂျပန်အခြေစိုက်အမေရိကန်စစ်ကမ်းကနေ USS Ronald Reagan လေယာဉ်တင်မောရှိယာကိုအသွာဖိလစ်ပိုင်ပင်လယ်ပြင်နဲ့ပြတ်ကျသွားတာကြောင့်ရေတပ်သား3ဦးတည်ဆုံသွားပါရယ်လွန်ခဲ့တဲ့လကစလို့ ပင်လယ်ရောက်ကယ်ဆယ်ရေးဆိုင်ရာကြွေးကျင်သူတွေဟာအဲ့ဒီနေရာကိုရောက်ရှိနေတာဖြစ်ပြီးလေယာဉ်မှာတက်ဆင်ထားတဲ့အလိုလျောက်အချက်ပြဆက်သွယ်ရေးကိရိယာကအချက်ပေးမှုတွေကိုအဲ့ဒီရှာဖွေသူတွေကဖမ်းယူရရှိခဲ့တာလို့ရေးရက်ကကြေညာချက်ထုတ်ပြန်ပါတယ်ပင်လယ်ရောက်ပေ2000နီးပါးမှာစီတူရီလေယာဉ်ကိုရှာတွေ့တာကြောင့်ဒါဟာဘယ်တော့မှမတူပဲပင်လယ်ရောက်အနက်ဆိုင်ဆုံးနေရာမှာရှာတွေ့ခဲ့တာဖြစ်တယ်လို့ရေးရက်ကပြောပါတယ်ရှာဖွေရေးအဖွဲ့တွေဟာအဲ့ဒီနေရာကိုလာမဲ့သတင်းပတ်အတွင်ပြန်သွားပြီးတော့အပျက်စီးတွေတရှိရာနေရာကိုစဉ်နေကြမှတ်သားတာနဲ့လေရင်ကိုရေပေါ်ပြန်မတင်ဖို့လိုအပ်တဲ့ကိရိယာတွေကိုပြင်ဆင်သွားမှာပါခင်ဗျာ
တရုတ်နိုင်ငံကမြောက်ကိုရီးယားနိုင်ငံအပေါ်အရေးပါတဲ့ဆွေးနွေးထောက်ပံ့ရေးဆိုင်ရာကန့်သတ်ချက်တွေကိုဒီကနေ့စနေနေ့ကစပြီးအသက်ဝင်မှာဖြစ်ကြောင်းမနစ်တောက်ချာနေ့ကထုတ်ပြန်တဲ့ကုန်သွယ်ရေးဟူညဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုတင်ပို့တဲ့ရေနံစိမ်းနဲ့တန့်စင်နေတာရေနံထွက်ပစ္စည်းမျိုးစလုံးကိုတရုတ်နိုင်ငံကတင်ကြားလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီကနေ့စနေနေ့ကစပြီးတရုတ်နိုင်ငံကမြောက်ကိုရီးယားကိုတင်သွင်းတဲ့တန်မနီနဲ့တခြားသတ္တုတွေကိုလည်းလုံးဝတားမြစ်ပိတ်ပင်လိုက်တယ်လို့စက်ရုံလုပ်ငန်းဆိုင်ရာစက်ရံတရားနဲ့ပို့ဆောင်ရေးလုပ်ငန်းတွေအတွက်ရင်းတွေကိုလည်းပိတ်ပင်တားမြစ်လိုက်ပါတယ်။ဒီရေယူလုံဆောင်ချက်တွေဟာကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခအရေးယူမှုနဲ့ကိုက်ညီတယ်လို့လာမယ့်သတင်းပတ်တဲ့တွင်တောင်ကိုရီးယားနဲ့မြောက်ကိုရီးယားဆိုရတာဝန်ရှိသူတွေကြားပထမအကြိမ်တွေ့ဆုံစကားပြောဆိုဖို့သဘောတူညီချက်ကိုလည်းလိုက်ပါဆောင်ရွက်ရရောက်ပါတယ်။ကိုရီးယားကျွန်းဆွယ်တွင်ကောင်းမွန်တဲ့အပြုသဘောဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုတရုတ်နိုင်ငံကကြိုးဆိုတယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးဆိုင်ရာတရုတ်နိုင်ငံရဲ့ညှိနှိုင်းရေးအကြီးအကဲကပြောပါတယ်။ညှိနှိုင်းဆွေးနွေးမှုတွေကိုလက်မှတ်ပေါ်ပြန်ရအောင်လဲတက်ဆိုင်ရာအဖွဲ့တွေအားလုံးအနေနဲ့ဆောင်ရွက်သွားကြဖို့တရုတ်နိုင်ငံကြားရေးဌာနကတချိန်ထဲမှာတိုက်တွန်းလိုက်ပါတယ်ရှင်။
2014ခုနှစ်မတ်လတုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ကိုအမေရိကန်ကုမ္ပဏီတစ်ခုကပြန်လည်ရှာဖွေဖို့မလေးရှားနိုင်ငံကသဘောတူလိုက်ပါတယ်။ Ocean Infinity လို့ခေါ်တဲ့ပင်လယ်သမုဒ္ဒရာစူးစမ်းရှာဖွေရေးဆိုင်ရာကုမ္ပဏီအနေနဲ့လေယာဉ်မတွေ့မချင်းအခမဲ့ရှာဖွေလုပ်ငန်းတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့မလေးရှားကုန်သွယ်ရေးဝန်ကြီးလွိုင်းရှန်လိုင်းကပြောပါတယ်။ခရီးသည်239ဦးလိုက်ပါလာတဲ့ Boeing 777လေယာဉ်ဟာကွာလာလမ်ပူမြို့ကနေပေကျင်းမြို့ကိုအသွားဘေးရီဆန်ဆန်ပျောက်ဆုံးသွားခဲ့တာပါခင်ဗျာ
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအတွင်းပြီးခဲ့တဲ့လတုန်းကကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်15ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းမှုတရားလုံဆောင်သွားမှာဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ Ranger ဒုက္ခသည်ပြန်လက်ခံရေးအစီအစဉ်နဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမကြာခင်သတင်းပတ်တွေအတွင်းမှာပဲမြန်မာနိုင်ငံကိုပြန်လာရောက်ခြေချနိုင်ရေးအစီအစဉ်ဖြစ်အောင်ပြင်ဆင်နေကြပြီလို့မြန်မာဆွေရတောင်းဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြန်ဝင်ရောက်ခြေချနေထိုင်မဲ့ဒုက္ခသည်တွေကတော့သူတို့ကိုနိုင်ငံသားခွင့်ရတန်းသူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအာမခံချက်ပေးဖို့အတွက်တောင်းဆိုနေပါတယ်။နောက်ဆုံးအချက်တွေကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းဘူတီတောင်မောင်နှောဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်သွားတဲ့ဒုက္ခသည်တွေနေရရင်ပြန်လာရင်းနဲ့သူတို့ကိုပြန်လည်နေရာချထားရေးတွေကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေအတိုင်းအစိုးရတာဝန်ရှိသူတွေဘက်ကဆောင်ရွက်နေကြပြီဖြစ်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖော်ရေးကော်မတီနောက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD စတဲ့ကော်မတီတွေဖွဲ့ပြီးရေရှည်စီမံကိန်းချဆောင်ရွက်နေကြတာပါဒီလိုရခိုင်ပြည်နယ်တွင်ဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေမှာလည်းနိုင်ငံတကာလှူရှင်တွေရဲ့ကူညီပံ့ပိုးမှုတွေနဲ့အတူကုလသမဂ္ဂ UN အဖွဲ့တွေပူးပေါင်းပါဝင်ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေမှာကူညီဆောင်ရွက်ကြဖို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးတို့နဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှုတို့ဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်မကြခင်နေရရင်ကိုပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့အနေအထားတွေကိုရခိုင်မြောက်ပိုင်းမှာကိုယ်တိုင်ကွင်းဆင်းပြီးဆောင်ရွက်နေတဲ့တွဲဘက်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီဖြစ်တင်းရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုရှင်းပြပါတယ်
။တောက်လျှောက်တော့ကျွန်တော်ကြိုတင်ပြင်ဆင်နေပါတယ်ခင်ဗျ။တောက်လျှောက်စီဝေးတွေလို့တောက်လျှောက်တွေအားလုံးဟိုအပတိုင်းနီးပါးကိုဝင်ကြီးဆင်နေပေါ့နော်ဒူးဝင်ကြီးဆင်နေအဲ့ဒါတွေကဆဒီမြေပြင်ကွင်းဆင်းပြီးတော့စီစစ်ပြီးတော့ပေါ့နော်ဒီအတုံးဖွန်ဆိုင်အချိန်မီပြီးအောင်ပေါ့နော်အချိန်မီပြီးအောင်ပေါ့အောက်ကလိုအားလုံးဝိုင်းပြီးတော့စီစစ်စက်မှတ်ပြီးဆောင်ရွက်နေပါတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့
ဒီနေ့ပြန်လာမယ်ဒုက္ခတွေကိုနိုင်ငံသားခွင့်ရတန်းသူပြည်အနေနဲ့နေရာတွေရှိတယ်ဒီအခက်အခဲမဖြစ်အောင်နောက်ဒီဇိုင်းဆန္ဒထောက်ထားမှုအကူအညီတွေရအောင်ပို့ပေးနေပါတယ်ခင်ဗျအခုလို့အစိုးရတာဝန်ရှိတဲ့သူတွေဘက်ကနေရရင်ပြန်လာမယ်သူတွေအတွက်အစဉ်နှင့်ဖြစ်အောင်ကြိုတင်ပြင်ဆင်နေကြပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်သွားတဲ့ဒုက္ခတွေတွေဘက်ကတော့စိုးရိမ်မှုတွေရှ ာကုတုဘလောက်ဒုက္ခတဲ့စခန်းလေးဥမောင်မောင်ကအခုလိုပြောပါတယ
်ဒီမှာရှိတဲ့လူတွေကလုံးလုံးပဲပြင်နိုင်တဲ့လူတွေကမရှိပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ဒီမှာအခုအဲ့ဒီမှာရှိတဲ့လူတွေကတော့အခုနေရာရှာမဖြစ်နိုင်ဘူးသူတို့ဆိုရင်ကျွန်တော်တို့ဒီနှောင်းစနကူမတကောနှောင်းစိတ်ကောကူမတကောအခုနှောင်းစိတ်ကူမတကောသူတို့အခုနောက်တက်ကြဘီလူကိုစတောင်းသဘောတူရှာသွားမယ်သူတို့ဆိုရင်ဒီလူရီအရလို့စတောင်းနိုင်နဲ့တလုံးမမရှိပါဘူးဒီမှာရှိတဲ့လူရီတောင်းဆိုချင်တာသဘောကတော့ပထမပိုင်းမှာကျွန်တော်ဘောဘူရဟင်္ဂလိုမျိုးသူပြီးတော့တနက်ပြီးတော့ guidance attend to acquire ပြရမယ်နောက်တက်ဒီအဲ့ဒီမှာရှိတဲ့ဒုက္ခစီစကန်နေလို့ပထမပိုင်းမှာနေရာစားပြီးတော့သူတို့ကိုနိုင်ငံဆက်စစ်စဲပြီးတော့သူတို့ကိုနိုင်ငံဆက်ခိုက်ပထမဆုံးပြရမှာနောက်တစ်ခုရှိတာဒီမှာကျေလူရီတော့ဘောချင်းချိုင် UN ကဘာကူလာစမ်းမကပြေလွန်ဆိုရတဲ့ကိုအောင်ဘောအဲ့ဒါကိုကျွန်တော်တို့ဆူလိုက်ပါရောရမှာနိုင်ငံတကာဆွန်ရှိုရအပွဲလည်းကျွန်တော်တို့ဆူပါရမှာ
သူတို့အတွက်အစာအုပ်တွေပြန်လဲတိစောက်ပေးပြီးမူလနေရရင်းနေမှာနေရပြန်လဲချထားပေးဖို့နဲ့မိလောင်ပျက်စီးခဲ့ရတဲ့ဆုံရှုံခဲ့ရတဲ့ပစ္စည်းတွေကိုနှစ်နာချေးပေးဖို့နောက်သူတို့အတွက်ကျန်းမာရေးပညာရေးစောင့်ရှောက်မှုတွေစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းကုတုဘလောက်ဒုက္ခသည်ကုမောင်မောင်ကပြောပါတယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်နေကြသလိုပဲရခိုင်မြောက်ပိုင်းဘူးစည်းတော်မောင်တော်ဒေသကဒေသခံရခိုင်ပြည်သူတွေနဲ့မြို့ခမီးကသေးစားတဲ့ဌာနေတိုင်းရင်းသားတွေနောက်နေ့ရက်မှာပဲကြံခဲ့တဲ့မိုးစလင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့နိုင်ငံတကာကလှူဒန်းထားတဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းစေတနာရှင်လူငယ်တွေလှူကားပေးမှုတွေနဲ့အတူအစိုးရတာဝန်ရှိတဲ့သူတွေဘက်ကပံ့ပိုးကူညီပေးနေကြပါတယ်လို့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကပြောပါတယ
်ကျွန်တော်ကိုယ်တိုင်ပဲပေါ့နော်ဆင်းပြီးတော့အဲ့မှာသွားပြီးရိက္ခာတွေသွားပြီးထောက်ပံ့ခဲ့တာတွေရှိတယ်ဒါတွေကတော့ဒီ humanitarian assistance လိုအပ်မယ်နေတဲ့နေရာတွေကိုပေါ့နော်ဒီနေရာတွေကို system တွေရောက်အောင်ဆိုပြီးတော့အတူတူရိက္ခာတွေနဲ့ဟိုကကမဖြစ်သွားအောင်ပေါ့အားလုံးဝိုင်းပြီးတော့အချိန်ဟုံမြင့်ပြီးဆောင်ရွက်နေတာပေါ့အဲ့ဒါဒီအားလုံးကတော့ UHRD ရဲ့အောက်ကနေသွားနေတာမဆိုမရင်ဟိုဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ချုပ်ခိနူတွေရှိမယ်သူတို့ပြန်လာတယ်သူတို့နေရာသူတို့မရောက်သေးဘူးယာယီစခန်းသဘောမျိုးနဲ့ခဏနေရတာမျိုးတွေရှိတယ်အဲ့ဒါမျိုးတွေကအဆပေါ့နော်ကျွန်တော်တို့တွေဒီအခက်အခဲမဖြစ်အောင်နောက်တစ်ခါကျတော့မြို့တိုင်းသားတွေရှိတယ်အဲ့လိုပဲသူတို့နေရာသူတို့မရောက်သေးဘူးဒီအခက်အခဲမဖြစ်အောင်ဆိုပြီးတော့ဒီလူတိုင်းစာနာထောက်ထားမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗျရ
ခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးကြိုတင်ပြင်ဆင်တဲ့အနေနဲ့ဖွံ့ဖြိုးရေးတွေကိုရခိုင်ပြည်နယ်အတွင်းမှာစီမံကိန်းချဆောင်ရွက်နေတဲ့ UHRD တာဝန်ရှိတဲ့သူတွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုကတန်မတ်ကြီးနဲ့ဇန်နဝါရီလ5ရက်နေ့တုန်းကတွေ့ဆုံခဲ့ကြပြီးလဲဆွေးနွေးခဲ့ကြတယ်လို့လည်းအစိုးရပြန်ကြားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမောပြောပြသွားတာဖြစ်ပါတယ်။ဒီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့လူမှုကွန်ရက်တွေကနေလူငယ်တွေပေါ်မှာတက်ရောက်လာတဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်။စိတ်ပိုင်းဆိုင်ရာအရာခံစားလွန်ကြတဲ့ဒီကနေ့ခေတ်ဆယ်ကျော်သက်တွေဟာလူမှုကွန်ရက်တွေကြောင့်စိတ်ဖိစီးမှုတွေတိုးလာနေကြပါတယ်။ကိုယ့်ရဲ့လူမှုကွန်ရက်ပေါ်မှာတင်တဲ့စာရီတက်ပုံတွေကိုကြိုက်နေတဲ့ကြောင်းပြတဲ့ like ဆိုတဲ့လက်မပုံကလေးတွေများများရမှစိတ်ချနေကြသလို like တင်မရရင်လည်းစိတ်ဆင်းရဲတတ်ကြပါတယ်။ဒီကြောင်းတွေကိုပြုစုထားတဲ့ live in like ဆိုတဲ့အစီအခံစာတစ်စောင်ကိုဗြိတိန်နိုင်ငံက Children's Commissioner for England အဖွဲ့ကထုတ်ပြန်လိုက်ပါတယ်။လူမှုကွန်ရက်ပေါ်ကစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့ဆယ်ကျော်သက်တွေအစဉ်သင့်မဖြစ်ကြသေးဘူးဆိုပြီးတော့ဒီအစီအခံစာထဲမှာမိဘတွေကိုသတိပေးထားသလို online တက်ချင်းဖြင့်ဖြစ်လာမဲ့အကျိုးဆက်တွေအတွက်ကလေးတွေကိုပြင်ဆင်ထားပေးဖို့လေတိုက်တွန်းထားပါတယ်ဒီအကြောင်းအပြည့်စုံကိုတော့ AB သတင်းဆောင်ပါဘူးအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
လူမှုကွန်ရက်ဆက်မနာရီကြောင့်ကလေးတွေရဲ့စိတ်ကိုထိခိုက်စေမဲ့အကြောင်းသတိပေးထားတဲ့အစီရင်ခံစားတဲ့တကူကို Alive in Likes နှစ်တက်မှုများတဲ့ကဘဝတကူဆိုပြီးတော့နာမည်ပေးထားပါတယ်ပရတင်နိုင်ငံလန်နာမြို့တောင်ဖက်မှာရှိတဲ့ Sutton မြို့မှာလူမှုကွန်ရက်တွေကိုမတုံဖြစ်အောင်လို့အချင်းချင်းတွေ့ဆုံကစားဖို့စီစဉ်ပေးထားပါတယ်ဒီလူငယ်တွေဟာ WhatsApp, Instagram, Skype နဲ့ Google တို့လိုလူမှုကွန်ရက်တွေကိုသုံးကြတဲ့သူတွေပ
ါ
မူလာရန်ကနေအလဲတိုင်းရောက်လာတဲ့ဆယ်ကျော်တက်ကလေးတွေမှာအရွယ်ကြောင့်စိတ်အပြောင်းလဲတွေရှိနေကြသလိုဒီအချိန်မျိုးမှာပဲလူမှုကွန်ရက်တွေကြောင့်စိတ်ပင်ပန်းစည်းရဲမှုတွေရသကြတယ်လို့ Children's Commissioner for England အဖွဲ့ကြီးရဲ့အစီရင်ခံစာတည်ထဲမှာဆိုထားပါတယ် အသက်ရှင်းနှစ်ကနေ12နှစ်ကြာကလေးအုပ်စုရှိခုတို့ရဲ့လူမှုကွန်ရက်တုံးဆွဲတဲ့အလေးအထားကိုသူတေသနာပြုသူတွေလေ့လာခဲ့ရမှာသူတို့အတွက်ရေးပန်းစားတဲ့လူမှုကွန်ရက်တွေကတော့ Snapchat, Instagram, Musical.ly နဲ့ WhatsApp တို့ဖြစ်တာကိုတွေ့ခဲ့ရပါတယ်။အသက်ရှင်းနှစ်နဲ့12နှစ်ကြာကတော့ App တွေကိုဂိမ်းကစားဖို့အသည့်အဆန်ကလေးတွေဖန်တီးဖို့နဲ့သူတေသနာလုပ်ဖို့အသုံးပြုတာကိုတွေ့ရပါတယ်။ဒီအရွယ်လွန်သွားရင်တော့လူမှုကွန်ရက်တွေကိုအချင်းချင်းချိတ်ဆက်ဖို့တငယ်ချင်းတို့ရဲ့ post တွေကိုတုံ့ပြန်ဖို့တာဝန်ရှိတယ်ဆိုတော့ PR တွေရလာကြသလိုကိုတင်လိုက်တဲ့ post တွေကိုလည်းလူတွေသဘောကျတာကိုလိုလားလာကြပါတယ်။တချို့လူမှုကွန်ရက်တွေကတော့အသက်73နှစ်အထက်ရှိမှအသုံးပြုခွင့်ပေးထားပေမဲ့တိထန်ငယ်တဲ့ကလေးတွေလည်းအသုံးပြုခွင့်ရနေတယ်လို့ဆိုပါတယ်။လူမှုကွန်ရက်တွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်နိုင်တယ်ဆိုတာနားလည်ပြီးခံနိုင်ရင်ရှိအောင်ကလေးတွေကိုတိထက်ဖို့တင် जा ပေးဖို့ဒီကော်မရှင်နာအဖွဲ့ကတောင်းဆိုထားပါတယ်။စာသင်ကျောင်းတွေနဲ့မိဘတွေလည်းအွန်လိုင်းကိုအနေကင်းအောင်ဘလို့တုံးရမလဲဆိုတော့ပုံမှန်ပြောဆိုဆွေးနွေးတာမျိုးထက်ပိုလို့ပိုလို့ရတယ်လို့လည်းဒီကော်မရှင်နာအဖွဲ့က Angel Longfield ကပြောပါတယ
် Well I'd like schools to have compulsory digital literacy
လာတဲ့ကနေအလဲတန်းရောက်လာတဲ့6တန်းနဲ့9တန်းရောက်တဲ့အခါကျောင်းတွေမှာဒီဂျစ်တယ်နည်းပညာနဲ့မသိမနေရအတန်းတွေထည့်ပေးစီစဉ်ပါတယ်အွန်လိုင်းတက်တဲ့အခါအနေရမရှိအောင်ဘလို့အသုံးပြုရမလဲဆိုတော့ကျောင်းတွေကကောင်းကောင်းသင်ပေးနေကြပါတယ်တိုင်းမဲ့စိတ်ပိုင်းဆိုင်ရာစိန်ခေါ်ချက်တွေကိုတော့တင်ပြတာအားနည်းနေပါသေးတယ်
။အမေရိကန်နိုင်ငံယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့အဆိုအရအမေရိကန်ဆက်ကျော်သက်တွေအဆုံးစီမှုဟာနှစ်20နီးပါးကြာဆင်းခဲ့ရာက2009ရောက်မှပြန်တက်လာသလို2010နဲ့2015အရောက်မှတိတိတသာတိုးလာတယ်လို့ဆိုပါတယ်။အစီရင်ခံစာပြုစုသူတွေကဆက်ကျော်သက်ပေါင်း5သိန်းလောက်ကို electronic ပစ္စည်းတွေသုံးစွဲမှုလူမှုကွန်ရက်ပုံနှိပ်မီဒီယာရုပ်မြင်သံကြားနဲ့မိတ်ဆွေတငယ်ချင်းတွေနဲ့တွေ့ဆုံစကားပြောတာစတဲ့မိခွန်းတွေကိုမေးမြန်းထားပါတယ်။ဒါအပြင်မျှော်လင့်ချက်ကုံဆုံးသွားတဲ့စိတ်ခံစားချက်မျိုးကိုကိုကိုတတ်သိချင်တဲ့စိတ်ကူးမျိုးဘယ်နှချင်းပေါ်ခဲ့တယ်လဲဆိုတာကိုလည်းမေးပါတယ်။2018ဇန်နဝါရီလ4ရက်နေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့လူမှုကွန်ရက်ကုမ္ပဏီတွေဘက်ကပိုးပြီးတာဝန်ယူဖို့လိုတယ်လို့လည်းထောက်ပြထားပါတယ်။ကလေးတွေအွန်လိုင်းပေါ်ဘေးကင်းရေးလောက်ကိုင်းနေတဲ့အဖွဲ့ကောင်းဆောင်တိုနီစတိုဝါကလည်းအခုလိုမြင်ပါတယ်
။ The social networking sites are already taking action on lots of this but they need to go further and they need to do
ဒီစားမှာလူမှုကွန်ရက်တွေဘက်ကလှုပ်ဆောင်ထားပြီးတော်များရှိနေပါပြီ။ဒါပေမဲ့လည်းဒီထဲမှာကလှုပ်ဖို့လည်းလိုပါတယ်။ဒီနေ့မှာမိဘတွေရဲ့အခက်အခဲတွေကလည်းအရေးကြီးပါတယ်။ရှင်းနေကိုနားလည်အောင်လုပ်ပေးဖို့လိုပါတယ်။ online တက်ချင်းအပြင်ရလာမဲ့အကျိုးကျေးဇူးနဲ့ NDA တွေကိုသူတို့အသက်73နှစ်မတိုင်ခင်ပြောဆိုထားကြရမှာပါ
။ဒါပေမဲ့လည်းလူမှုကွန်ရက်တွေမပေါခင်ကြီးပြင်းခဲ့ကြတဲ့မိဘတွေအဖို့တော့သူတို့ကလေးတွေအပေါ်လူမှုကွန်ရက်တွေရဲ့တရားမှုဘယ်လောက်ရှိနိုင်တယ်လဲဆိုတာကိုနားမလည်နိုင်ကြပါဘူး။ကလေးဖခင်တယောက်ကအခုလိုပြောပါတယ
် We didn't have anything like that when we were growing up
ကျွန်တော်တို့ကဒါမျိုးတွေမရှိဘူးလေမိဘတွေကိုယ်တိုင်တွေ့ကြုံရှိတာပြီးလားမျိုးမဟုတ်ရင်အကူအညီလည်းတိတ်မရကြပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့တိတ်ပြီးလုပ်မပေးနိုင်ဘူးလို့ဖြစ်နေပါတယ
်လူမှုကွန်ရက်တွေဘောကပြည့်ပြည့်စုံတဲ့ဘဝတွေအဖြစ်မြင်ရတဲ့တပ်ပုံတွေဟာဆက်ကျော်တက်သူရဲ့စိတ်ကံစားချက်အပေါ်တရားမှုတွေရှိကောင်းရှိနိုင်တယ်လို့နိုဝင်ဘာလမှာထုတ်ဝေခဲ့တဲ့စိတ်ပိုင်းဆိုင်ရာစီးပညာသိပ္ပံစာဆောင်မှလည်းဖော်ပြထားပါတယ်ရှင်
အဲ့လောက်ပြောပြခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံရဲ့စာပေတိုးတက်ရေးနဲ့စာဖတ်သူတွေအခုထက်အသိပညာဘူးဒ္ဓကျော်ဝါဖို့အတွက်ဆိုရင်ဘာသာပြန်စာပေတွေပို့ထွန်းကားဖို့လိုတယ်လို့ဘာသာပြန်စာပေအားပေးတဲ့အတိုင်းဝန်ကပြောပါတယ်နိုင်ငံခြားဘာသာတွေကနေမြန်မာဘာသာကိုပြန်ဆိုဖို့အားနည်းတဲ့အပြင်မြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုပြန်ဆိုနိုင်စွမ်းပို့ပြီးတော့အားနည်းနေလို့ဒီပိုင်းကိုလည်းနိုင်ငံတိုးတက်ရေးရဲ့တစိတ်တည်းသာအနေနဲ့အလေးပေးလှုပ်ဆောင်တင်တယ်လို့ပညာရှင်တွေကပြောပါတယ်အသေးစိတ်ကိုတော့မြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဘာသာပြန်စာပေရေးသားမှုအားနည်းလာတာကြောင့်လူငယ်ဘာသာပြန်စာရေးဆရာတွေအခုထပ်ပိုထွက်ပေါ်လာဖို့လိုအပ်နေတယ်လို့ဘာသာပြန်စာရေးဆရာတွေနဲ့ထုတ်ဝေသူတွေကပြောဆိုနေကြပါတယ်ခုလက်ရှိမြန်မာနိုင်ငံရဲ့ဘာသာပြန်စာအုပ်လောကမှာတော့အင်္ဂလိပ်ကနေမြန်မာ၊ဂျပန်ကနေမြန်မာ၊တရုတ်ကနေမြန်မာစတဲ့နိုင်ငံတွေကသာဘာသာပြန်အရေးများနေကြပြီးတခြားနိုင်ငံတွေရဲ့စာအုပ်တွေကိုလည်းဘာသာပြန်ဖို့လိုအပ်နေပါတယ်။ဒါအပြင်မြန်မာစာပေတွေကိုလည်းနိုင်ငံခြားဘာသာကိုပြန်ဆိုနိုင်ဖို့လိုအပ်နေပြီးအခုချိန်မှာတော့ဘာသာပြန်စာရေးဆရာအရေးအတွက်ကတော်တော်လေးကိုနည်းပါးနေတာပါ။မြန်မာနိုင်ငံဘာသာပြန်ကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌစာရေးဆရာဟိန်းလက်ကတော့ဘာသာပြန်စာပေတွေကိုမြန်မာစာပေလောကထဲမြန်မြန်ရအောင်လုပ်ဖို့ဘာကြောင့်အရေးကြီးလဲဆိုတာကိုတော့အခုလို့ပြောပြပါတယ
်။အခုကျွန်တော်တို့ဒီနိုင်ငံရေးရုပ်ရှင်တွေကားတွေများများကြည့်ရင်အဲရုပ်ရှင်တွေရဲ့ကင်မရာရှူတောင်းတွေဇာတ်ညွှန်းတွေတေးဥဆောင်တွေနော်ရိုက်ချက်တွေဒါယူကြည့်ပြီးတော့ကျွန်တော်အခုခိုးရတာပေါ့။အခုခွင်းတို့ခွင်းတဲ့ရုပ်ရှင်တွေပိုကောင်းလာတာပေါ့နော်။အဲ့လိုပဲနိုင်ငံတကာကစာအုပ်တွေကစာရေးဆရာတွေကဘယ်လိုတွေတွေးကြလဲ။ဟဲ့လားဘယ်လိုတွေသုံးသပ်ကြလဲ။အဲ့ဒါတွေကို ဒီပြည်သက်ကြိုက်အောင်ဘယ်လိုတင်ပြကြရတလဲဆိုတာတွေကိုညီမသိမှသာလျှင်ညီမစာပြီးလောကကလည်းပို့ပြီးတော့အရင်ကကောင်းကြီးသားရဲ့ပို့ပြီးတော့ဟုတ်လားပုံမစမ်းတဲ့တော့တွေးခေါ်ရေးပုံမထိရောက်တော့အရေးသားတွေပြည်သက်အတွက်ဒီလိုက်ပြည်ညီတဲ့တင်ပြပုံတွေဖြစ်လာလိမ့်မယ်လို့ယုံကြည်တယ်အဲ့တော့ဘာသာပြန်ရတ္တစာအုပ်တွေပေါ့နော်ညညာဘာသာပြန်မှုတို့ပါတယ်အဲ့ဒီအတွက်ကလည်းရင်တည်းရိပ်ပါပဲဘာကြောင့်လဲဆိုတော့စာအုပ်တွေမရောရတော့ရောရတဲ့အတွက်ဘာသာပြန်ဆရာတွေကလည်းဟိုအားလုံးသိတဲ့အတိုင်းဘလာစာအုပ်နဲ့စာမျက်နှာ120ငါးအုပ်ကိုဝါလုံးကြီးနဲ့ရေးတောင်တော်တော်လင်းကြောင်းပါတယ်နော်အခုကဘာသာလေးပြန်ရတယ်ရေးလေးရတယ်ရတော့လေစာအုပ်ကပိတ်ပြီးတော့မရောရတော့လင်း3-4သိန်းလောက်ပဲရတယ်ဆိုရင်လေးလားလောက်အမတ်တကုတ်စူးစမ်းပြီးတော့2သိန်း3သိန်းလောက်ရမယ်ဆိုတော့လူတွေကဘာသာမပြန်ကြင်ကြတော့နော်အဲအဲ့ဒါကြောင့်ဒီဘာသာပြန်လဲအားနေလာတယ်တချိန်ကြရင်တော့စာအုပ်တွေဖတ်တဲ့လူပိုများလာရင်ဦးစာပေညီလာကနေလုပ်မယ်ဟောပြောပွဲတွေလုပ်မယ်အဲ့လိုနည်းနဲ့စာပေကိုပုံမျိုးဖွံ့ဖြိုးလာရင်တော့ဟုတ်လားဒီရတ္တစာပေလက်တက်လာမယ်ဘာသာပြန်စာပေလည်းတိုးတက်လာမယ်ထင်ပါတယ
်မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချီသူများအတင်းရဲ့ဒုတိယဥက္ကဋ္ဌဦးမျိုးအောင်ကတော့မိခင်ဘာသာစကားအပြင်တခြားဘာသာစကားကိုကျွမ်းကျင်တဲ့လူငယ်တွေအနေနဲ့ဘာသာပြန်စာပေတိုးတက်ရေးအတွက်ဟုတ်တဲ့ချက်တဲတပွင့်နေရာကနေပါဝင်ပေးဖို့လိုအပ်ပြီးအဲ့ဒီအတွက်အခုကလေးကကြိုတင်ပြင်ဆင်ထားတဲ့လို့ဆိုပါတယ်
။ဘာအားနည်းတာတခုရှိလဲဆိုတော့ဘာသာပြန်စာပေးမှာတဖြည်းဖြည်းနဲ့အားနည်းလာတယ်။နော်အင်္ဂလိပ်ကနေဗမာဘာသာပြန်နိုင်တဲ့စာရေးဆရာတွေအားနည်းလာတယ်။နည်းပါလာတယ်။ဘာလို့လဲဆိုတော့သူတို့လည်းအပြစ်မတင်တာဟုတ်တခြားမှာဘာသာပြန်လောက်လို့ရင်စာအုပ်တုပ်ဘာသာပြန်တဲ့ဝင်းဝေးပူကောင်းပြီးရက်တည်နိုင်တယ်။ဒီစာအုပ်တုပ်ကို3-4လအချိန်ကုန်ခံပြီးသူတစ်စိမ့်မမဘာသာပြန်တော့မှသူရရှိတဲ့ဝင်ငွေဟာသူ့ရဲ့စာဝတ်နေရုံမပြေလည်နိုင်တော့အဲ့ဒီလိုဘာသာပြန်ဆရာတွေဟာအာယုံကတစ်ဖက်ကိုရောက်သွားတဲ့အတွက်အင်္ဂလိပ်ကနေမြန်မာပြန်တဲ့အခါမှာကြာဆင်းတယ်လို့ပို့ပြီးရှားပါလာတာတော့ဗမာနဲ့အင်္ဂလိပ်ပြန်မဲ့စာရေးဆရာများအင်မတန်ကိုရှားပါလာတယ်အဲ့တော့ဥရောပဒီညာနဲ့တိုက်တွန်းတာကအဲ့လိုဘာသာစကားနှစ်ခုလုံးကိုကြံကျင်းတဲ့လူငယ်တွေများရှိရင်နော်အခုတည်းကလေ့ကျင့်လုပ်ကြပါဒီကဏ္ဍတွေဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လိုပါတယ်ဘာလို့လဲဆိုတော့အင်းဒီနိုင်ငံထိုင်းနိုင်ငံကိုကြည့်လိုက်ဟုတ်လား Microsoft နဲ့ဆိုင်တဲ့ကွန်ပျူတာစာဟုတ်တို့ဒီနေ့နိုင်ငံခြားမှာထွက်ရင်မိုဘိုင်းမွေးဝယ်ပြီးအဲ့ဒီနေ့မှာပဲထိုင်းလိုဘာသာပြန်ပြီးထွက်ပြီးသားဖြစ်နေ
ဘာသာပြန်စာပေနဲ့ပတ်သက်လို့ဘာသာပြန်တဲ့အခါကွဲလွဲနေတဲ့ဘာသာပြန်အသုံးအနှုန်းတွေကိုတတမတ်ထက်ဖြစ်နိုင်အောင်ဆောင်ရွက်သွားဖို့လည်းလှုံ့ဆော်နေကြပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဘာသာပြန်ကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဆရာဟိန်းလက်ကအခုလိုပြောပါသေးတယ
်အခုထောက်ပါတော့ဟိုကျင်းမုံသတင်းစာမြန်မာအလင်းသတင်းစာကဟိုတရုတ်ကျူးဇမနိုင်ငံတမလာကြီးကိုစီကျင့်ဖိန်လို့ရေးတယ်။စံတော်ချင်းကစီကျင့်ဖိန်လို့ရေးတယ်။ဒီရှို့စာအုပ်တွေမှာစီကျင့်ဖိန်လို့ရေးတယ်။အဲ့တော့ဒီတရိယာကိုအတန်လှည့်တဲ့စကလုံးကတလုံးဖြစ်လုံးကြီးဖြစ်တယ်။အဲ့တော့ဒါကလူတယောက်တည်းဆိုလို့တော်သေးတယ်။ဒီဒါလူတွေတိတ်တိတ်ရဲ့ခေါင်းဆောင်မလို့တိတ်မတိတ်ရဲ့သူဆိုရင်ဒီလူတယောက်အကြောင်းပြောနေတယ်လို့မထင်မဲနဲ့လူမျိုးစုံရဲ့လှုပ်ရှားမှုမျိုးစုံလို့ပြောနေလို့ထင်မယ်အဲ့တော့ဒီနိုင်ငံခေါင်းဆောင်တွေရဲ့ဂျာမန်ခေါင်းဆောင်ဂျပန်ခေါင်းဆောင်ကိုရီးယားခေါင်းဆောင်ဟုတ်လားအင်္ဂလိပ်ကတော့သိရပါလိမ့်အဲ့ဒီခေါင်းဆောင်ဖိုက်ထိုင်းခေါင်းဆောင်စသဖြင့်အဲ့ခေါင်းဆောင်တွေရဲ့နာမည်တွေကိုကျွန်တော်တမျိုးတည်းဖြစ်အောင်ဝိုင်းဝန်းစုစည်းပြီးတော့ညှိနှိုင်းမယ်ဒါကိုနိုင်ငံတော်ကနေတခုရွေးပြီးတော့ဒါကိုတရင်ဌာနအားလုံးပေါ့ဒါတွေကိုပေးလိုက်မယ်အဲ့ဒါဆိုရင်နောက်ပိုင်းမှာဒီကွဲလွဲချက်တွေမရှိတော့ဘူး။ဟိုကမ္ဘာမျိုးကြီးရဲ့နာမည်တွေတူပဲနော်။မျိုးကြီးရဲ့နာမည်ကြီးခေါင်းဆောင်ရဲ့နာမည်ကြီးအဲ့ရစပြီးတော့တချို့ဒီအသုံးနှုံးတွေပေါ့နော်။အဲ့ဒါတပြေးတည်းညော်လို့ပေါ့
။ဒါအပြင်အရင်နှစ်ပေါင်း40လောက်တုန်းကပညာရေးဝန်ကြီးဌာနအောက်မှာဖွဲ့စည်းခဲ့တဲ့တက္ကသိုလ်ဘာသာပြန်ဌာနကပြုစုခဲ့တဲ့ဘာသာရပ်ဝေါ်ဟာရီကိုလည်းခင်းတဲ့ညီအောင်ပညာရှင်တွေကျွမ်းကျင်သူတွေအားလုံးစုစည်းပြီးလှုပ်ဆောင်ဖို့အတွက်စီစဉ်နေကြပါလေ။ဘာသာပြန်လူငယ်မျိုးဆက်တစ်တွေနဲ့ပတ်သက်လို့လည်းအခုချိန်မှာတော့မြန်မာနိုင်ငံရန်ကုန်တက္ကသိုလ်မြန်မာကဌာနမှာတရုတ်ကကျောင်းသားတွေကမြန်မာစာကိုလာရောက်သင်ကြားမှုရှိနေတယ်လို့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ရန်ကုန်တက္ကသိုလ်ပီကင်းတက္ကသိုလ်တို့ကလည်းမြန်မာကျောင်းသားတွေတရုတ်စာကိုတွားရောက်သင်ကြားမှုတွေရှိနေတဲ့အတွက်တခြားဘာသာစကားတွေနဲ့ပတ်သက်လို့လည်းအဲ့ဒီလိုလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။2019ခုနှစ်ဒီဇင်ဘာလလယ်ပိုင်းတုန်းကရန်ကုန်မြို့မြန်မာ Commercial Center မှာပြုလုပ်ခဲ့တဲ့စာပေညီလာခံပါတော့ဘာသာပြန်စာပေနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိခဲ့တယ်လို့လူငယ်မျိုးဆက်တွေထပ်ပေါ်လာစေဖို့အတွက်လည်းဆွေးနွေးမှုတွေရှိခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြင်းမခတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်။
မကသတင်းမီဒီယာကကိုကောင်းမြတ်ဖြိုးတင်ဆက်ပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်မှာတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ခင်ဗျာဝါရှင်တန်မြို့တော် VOA American သံရဲ့ကနေ2018ခုနှစ်ဇန်နဝါရီလ6ရက်စနေညဘက်မြန်မာဘာသာအစည်းအဝေးကိုည10နာရီအထိတိုက်ရိုက်အတန်းလွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးမယ့်အစည်းအဝေးဒုတိယပိုင်းကိုတော့လိုင်းဒိုမီတာ19 kHz 5539လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 5905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်။ကိုအောင်လုံကထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုင်းအစည်းအဝေးမှာတော့နှစ်တကူညာဒီရန်ကုန်မြို့နယ်မှာလူငယ်တူကိုအောက်စုလိုက်ထိုးချိတ်ရိုက်နေရတာကနေတည်ဆုံးရဲ့ဖြစ်နေဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်။ဒီလိုစိတ်မကောင်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်များကြုံနေရသလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဟန်တားနိုင်မှုတရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အခုတော့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေကြပါပြီ။အရင်ဆုံးကတော့ကျွန်တော်ဒီလူခွေရှင်းနေရေးဖြစ်တဲ့ဦးသိန်းသန်းဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဆိုတော့ဒီတရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံးတဲ့ကိစ္စကတော့ဒီမြန်မာနိုင်ငံမှာဒီထုတ်ပြန်ဒီလူမှုကွန်ရက်တွေမှာတော်တော်လေးလည်းဟိုးလေးတွေဖြစ်ခဲ့ပါတယ်။ဆိုတော့ဒီလိုအမှုခင်းမျိုးတွေလူမြင်ကွင်းမှာလည်းရဲစဲဖြစ်မျိုးတွေကမြန်မာနိုင်ငံမှာဘလောက်တော်များဖြစ်နေလဲဆရာဦးသိန်းသန်းဦးဟိုဒီလလန်းမိတော့ပြောပါဦးခင်ဗျာ
။ဟိုဒီ2019ကတော့ဗျာစလာတဲ့ရင်တကူပေါ့နော်ဆရာဦးကိုညီကိုဒီရင်ကွင်းမှာလည်းရဲစဲတဲ့လူမြင်ကွင်းနေရင်းတောင်းတော့အတက်ခံရတာပေါ့နော်။ဒါကျွန်တော်တို့တရားဥပဒေစိုးမိုးဘလောက်ပြက်ပြားနေသလဲဆိုတာကိုကြားနော်။အခုလည်းလာပြန်ပြီပေါ့ဗျာနောက်တစ်ယောက်ကိုဒီလိုပဲဒီလေကောင်မှဖြစ်ပြီးတော့ကံချောက်ရက်နေပြီးတော့လုပ်တယ်ဆိုတာကနံပါတ်၁ကတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတယ်။နှစ်ကတော့တရားဥပဒေကိုလေးစားလိုက်နာဖို့အတွက်လေးစားလိုက်နာရမယ်ဆိုတာအသည့်ဟာကျွန်တော်တို့ပြည်သူတွေမှာအတော်ချွတ်ယွင်းနေတယ်ဆိုတဲ့အချက်တွေနဲ့ပေါ်တယ်ဗျာ။အဲ့တော့အဲ့ဒီအချက်တွေကိုကျွန်တော်နှမျိုးစလုံးလောက်ရမယ်ထင်တယ်။ကာဝယ်တားဆီးတာကိုအသိပညာပေးတာတို့ကိုလိုအပ်ပါလိမ့်မယ်။ဒီလိုပြစ်မှုတွေကနေရာတကာမှာနေရာအနှံ့မှာစိုးရင်ပေါ်ရဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆရာဦးတရားသွေးလည်းရှိနေပါတယ်ကိုတရားသွေးရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဒီတခုရှိတာကဒီတရုတ်ဆောင်ကိုအောင်ရဲထွေးရတော့ဒီလူလူများတဲ့ပုံကိုတရားလည်းဖြစ်တော့သူကိစ္စတော့ပူပြီးကျေကျေလောင်လောင်ဖြစ်တာပေါ့လေဒါပေမဲ့ဒီလိုမျိုးတခြားတွေပူပြီးမများတဲ့သူတွေခြားထဲမှာလည်းဖြစ်ပြနေတဲ့ကိစ္စတွေရောဘလောက်များများရှိနေလဲကိုတရားသွေးသိရလား
ဟုတ်ကဲ့ဟောပေါ့နော်ကျွန်တော်တို့ဒီဇက်တဲ့နေရာပြောမယ်ဆိုတိုင်းသားရလို့နေရာမျိုးမှာဒီလိုကိစ္စတွေဟလာအလားတူပေါ့နော်ဒီလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုမရှိတာနေရင်းကြောင်တော်မှာကျွန်တော်တို့ဟိုတစ်ဆုပ်လူပြတ်တဲ့နေရာတွေမတွားရတဲ့ကိစ္စတွေအများကြီးရှိတယ်ကျွန်တော်ဆိုရင်ဟိုပေါ့နော်အဲဒီလိုင်းသားမှာလည်းမိတ်ဆွေတွေတော်တော်များရှိတဲ့အတွက်ကျွန်တော်တို့ကြားရတဲ့ကိစ္စတွေတော်တော်များရှိတယ်အဲဒီမှာဆိုရင်မိန်းကလေးဆိုနေကင်းနေရယ်ဟလာလမ်းတွားရင်တော်မှာဘေးကလိုက်ပြီးနောက်ဆက်တာမျိုးဘေးကနေလိုက်ပြီးတော့တခါလဲဟိုဘယ်လိုခေါ်မလဲဟိုသားပြောမယားပြောပြောတာမျိုးပေါ့နော်အဲ့လိုမျိုးရှိတယ်ရဲတိုင်ရဲကလည်းမလာရဲဘူးပေါ့နော်အဲ့လောက်ထိကျွန်တော်တို့ကြားရတယ်ကြာဟိုရဲတော်မလာရဲဘူးဆိုတော့အဲ့လိုနေရာမျိုးဆိုရင်တစ်ခုခုကြည့်ပြီးဆိုလို့ရှိရင်ကျွန်တော်တို့မတွေ့ဝင်ကြရပဲပေါ့နော်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဗျာဟိုကျွန်တော်တို့စင်ကြေပုံမှာအဲလူနေနေရာဒီမှာဖြစ်တာတော့သဘောထားတစ်ခုပေါ့နော်ဘာတော်အရိယာကကျွန်တော်တို့ဒီလက်တော်သားတွေစင်ရဲသားတွေချိန်မဲ့နေမဲ့နေရာဒီမှာအများစုနေထိုင်တဲ့နေရာဒီမှာကျွန်တော်ရာသီမှုကျူးလွန်တာတွေကျွန်တော်တို့တရားဥပဒေစိုးမိုးမှုရှိတာတွေကသဘောတော်ပါတမျိုးဒါကိုလည်းကြိုင်တွေ့ရမယ်အဲ့တော့ဟိုတနေ့ကကျွန်တော်တို့ဒီ night club မှာဖြစ်သွားတဲ့ကိစ္စကြတော့ကျွန်တော်လူငယ်တွေမှာကအခုတော့ပိုင်းကျွန်တော်သတိထားမိတာကကျွန်တော်ဘူးရေးသွားရတဲ့လူတွေကကြောင်း တဲ့အကြောင်းကလည်းအချိန်ကချက်ဖြစ်နေမှာကြာသူတို့တွေကမစင်မတင်လောက်တာဟောနောက်ကလောက်တဲ့အခါမှာလည်းအတိုင်းစားမဲ့ပေါ့နော်ကျွန်တော်သတိထားမိတာဒီရုပ်ရှင်တွေထဲမှာလိုမျိုးတခါရဲအုပ်ဆိုးလိုက်ပေါ့နော်ဒီလိုမျိုးလက်လွန်ခြေလွန်ဖြစ်တဲ့ဒီဖြစ်တာကကျွန်တော်တို့ကဒီဝိသေဝါတစ်ခုတည်းတည်းမဟုတ်ဘူးကျွန်တော်မိသားစုတွေရဲ့ဒီကျွန်တော် family nature ပေါ့နော်ကျွန်တော်မိသားစုကြားထဲမှာကျွန်တော်တို့ဒီနေတဲ့ဆိုင်နဲ့ကျွန်တော်တို့ဒီလူနေမှုစနစ်ကအစားကြောင်းလဲလာတဲ့သဘောတွေပါတယ်ကျွန်တော်တို့ဒီမိပါဒီအတိုင်းဝိုင်းဆွေမျိုးတွေကလည်းကလေးတွေကျင်ကျင်းအောင်မထိမ့်သိမ့်နိုင်ဘူးဗျာဥပမာအဖေနဲ့သားနဲ့ဆိုတော့ဖေကလည်းတက်တူးနဲ့သားလည်းတက်တူးနဲ့ဆိုတဲ့သဘောမျိုးဘယ်ကအဖေဘယ်ကသားမှတော့မသိတဲ့ဟာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီလူဖွဲ့စည်းကတော်တော်ကြောင်းလဲလာတယ်ဆိုတော့ဟိုမိဘကလည်းသားသမီးကိုမနိုင်ဘူးအဝင်းကြီးလည်းမနိုင်ဘူးဆွေမျိုးကလည်းမနိုင်ဘူးကျောင်းတွေမှာလည်းအဲ့လိုမျိုးမနိုင်ဘူးဆိုတဲ့ဟာမျိုးဖြစ်လာတော့ကလေးကလည်းလိမ္မာရေးချမရှိတော့ဘူးရင်သက်ဆိုင်ပေါ့နော်အော်ဒီကြက်တိုင်တော့အတွေးခေါ်ကြတော့ပူကောင်းလာတာမှန်တယ်။ဒါအမြင်တွေလည်းပူပြီးဖူးရှာလာတယ်။တော်တော်ဒေးတော့ကိုကျိုးအနေနဲ့ကလေးရင်မှာဆော့တယ်လို့ဒီကိုဘူးရနှုတ်ဘူးရရိုင်းတိုက်လာတယ်။ဆော့ဒါတွေကအများကြီးရှိတယ်ဗျ။ဆော့ထိမ့်သိမ့်မဲ့ဆိုလို့ရှိရင်တော့ဥပဒေရှိအောင်တစ်ခုတည်းရရင်ထိမ့်သိမ့်လို့မရဘဲနဲ့ကျွန်တော်တို့ဒီပညာရေးပေါ့နော်နောက်ကမိဘအတိုင်းဝိုင်းနဲ့ကျွန်တော်တို့ဝိုင်းပြီးထိရမယ်အတိုင်းတွေပါရှိပါတယ်ဗျ။ဟုတ
်ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီမြန်မာရေးသုံးသက်သူဥစေရသူလည်းနေလိုက်မှမရှိနေပါနဲ့။ဥစေရသူရဲ့သဘောထားခင်ဗျာအခုလို့ကျွန်တော်ဒီအကြီးတဲ့အယုတ်ဆိုတဲ့အမှုခင်းနေဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဥစေရသူသဘောထားလဲဆွေးနွေးပါအောင်ခင်ဗျာ
အဲဒီကောင်ကတော့ဟိုနာမည်ကြီးပုံကိုဖြစ်တဲ့ကိစ္စဆိုတော့ကျွန်တော်ဟိုလေးတကျော်ဖြစ်သွားတာပေါ့ဆိုတော့ဟိုလေးတကျော်ဖြစ်သွားတဲ့ကိစ္စကတော့ဟိုတည်တဲ့လူကတော့တည်ပြီဒါပေမဲ့ဟိုနောက်တာမျိုးထပ်မဖြစ်အောင်သူ့အချက်ကနေပြီးတော့မှသူ့အချင်းကြီးမတည်ရအောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့နော်ဟိုကျွန်တော်မြင်တာတော့ဟိုအဲ့ဖြစ်တဲ့အချိန်မှာလည်းဒါချက်ချင်းမဖြန့်ဖြေလိုက်တာပေါ့နော်ဒီလိုမျိုးရန်ဖြစ်ကြတယ်ထိုးကြဖြစ်ကြတယ်ဆိုတော့ Nightlight တို့ပါလို့ဆိုရင်တော့ဒါတောက်တာစားတာတွေကလည်းရှိတဲ့အခါကျတော့ဒါမျိုးဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့အခါကျတော့ဟိုဘလို့များကျွန်တော်တို့အဲ့မှာရှိနေတဲ့ဒီလုံခြုံရေးတို့ပါလို့ကဘလို့ဖြန့်ဖြေလိုက်တယ်လဲဒါဖြန့်ဖြေတာနောက်ကျတာလားပေါ့နော်အဲ့အဲ့ဒါကတော့ကျွန်တော်တို့တစ်ချက်ပေါ့နော်ဒီ security ဘိုင်းနဲ့ပတ်သက်လို့လုံခြုံရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့တွေမှာအားနေတာတွေရှိတဲ့အခါကျတော့ဒါမျိုးများဖြစ်မလားပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကကျတော့ဟိုပျော်တဲ့အချိန်မှာဒါဟိုပျော်တာအပျော်လွန်ပြီးတော့လက်လွန်ချေလွန်နဲ့နောက်ဆုံးမှာတော့ဟိုအရွယ်ပဲဖြစ်သွားတာကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့အခါကျတော့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်ဒီဟိုဥယျာဉ်စီဝါတွေတုံးတာတွေပါအများကျွန်တော်တို့ဒါlevel 3မို့သူအလွယ်ကူခြေနေနေများကျွန်တော်တို့ရှိနေသလားဒါမှမဟုတ်လူငယ်ကိုယ်တိုင်း၌ကစိတ်ကကျွန်တော်တို့ပေါက်ပွဲလေသလားပေါ့နော်ဒါတွေကတော့ဟိုရင်ချင်းမှုတွေပါနေတယ်ကျွန်တော်တို့ကြည့်ရမှာပေါ့ဟိုဒီလိုနာမည်ကြီးပုဂ္ဂိုလ်မျိုးကြာတော့မှာပဲကျွန်တော်တို့အဝုံးဝုံးဆိုပြီးတော့အခုကျွန်တော်တို့ကဖြစ်ကြတယ်ဒါပေမဲ့တကယ်တမ်းကြာတော့လေလူမသိသူမသိနဲ့ဖြစ်နေတဲ့ဟာတွေကလည်းအများကြီးပဲပေါ့နော်ခုနကကိုကြည်အောင်ပြောတဲ့အချိန်မှာဆိုလည်းပါပါတယ်သူပြင်တော့ကျွန်တော်ယောက်ျားလေးတွေကတော့ဘာပြောပြောဟိုကိုကာယအားဖြင့်ဟိုဒါပေါ်ရီယာကိုခန္ဓာတိဆောက်ပုံရကြတော့ဟိုလုံခြုံမှုတော်တန်ရှိရပေါ့နော်မိန်းကလေးတွေပါလေဆိုရင်ပို့ပြီးတော့ကျွန်တော်တို့ဒါမျိုးဒီအန်ရီတွေကပို့ပြီးကျွန်တော်တို့ရင်ဆိုင်ရများပါတယ်အဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့ပြီးတဲ့တော့လုံဖို့တော့လုံနေတယ်ပေါ့နော်ဟိုတနတ်တို့ပါတော့ကျွန်တော်တို့အဲ့လိုမျိုးတွေဆိုရင်နာတစ်ပိုင်းပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေတဲ့အတန်တွေဆိုရင်ရတာတစ်ပိုင်းဒါပေမဲ့အခုလိုမျိုးဒီသာမန်လူပေါ့နော်နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေအတွက်ပါဒါအန်ရီကဆိုရင်နေရတယ်ဆိုတဲ့ခါကျတော့တရားဥပဒေစိုးမိုးမှုမှာတော့ကျွန်တော်တို့ကဟုတ်တယ်တဆင်တော့တွားဖို့လိုလိုနေတာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီနေရာမှာအခုအကုန်လုံးသုံးဟောစလုံးကစသဘိုင်းမှာအခုထောက်ပြနေတဲ့တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအခုဟိုဖြစ်ဖြစ်ခဲ့တဲ့ကိစ္စကိုအခြေခံပြီးသုံးသပ်မယ်ဆိုရင်ဒီလူမှုရေးအရာဒီလူငယ်ရေးချားထဲမှာဟိုဇာတိတာပိုင်းစိတ်ဓာတ်ရေးအပိုင်းဟိုကြဆင်းလာတဲ့အခြေအနေကိုထောက်ပြတာကျွန်တော်သတိထားမိပါတယ်ဆိုတော့ဆရာဦးသိန်းသန်းဒီလိုလူငယ်ရေးဒီလိုမျိုးပေါ့လေစိတ်ဓာတ်ရေးအရာလူမှုရေးအရာမြင့်တင်မှုလိုအပ်တဲ့အခြေအနေမျိုးဟိုစိတ်ဓာတ်ရေးအရာပေါ့လေဇာတိတာပိုင်းအရာလေးပြီးကြဆင်းလာတာကဘလို့အခြေအနေတွေကြောင့်အခြေခံဖြစ်လာရဲ့လို့ဆရာအနေနဲ့ရေးပူရသုံးသပ်တယ်ဆရာ
တော့နှစ်ချက်ပဲဗျဒါလည်းတစ်ချက်ကတော့ကျွန်တော်တို့ဖြစ်ဆက်ဆက်ကကျွန်တော်ဆက်အနာရှင်စတိအမောင်တို့အောင်ကြာခဲ့ရကြာခဲ့တဲ့အခါမှာလည်းဟိုကျွန်တော်တို့ပြည်သူလူထုကိုလည်းဒီအုပ်ချုပ်တဲ့အစိုးရရင်းရင်းကြီးကြီးဟိုဆက်ဆံတယ်မရှိဘူးရိုင်းရိုင်းဆိုင်ဆိုင်နိုင်တဲ့စီးနဲ့ညီသိမ့်နဲ့လက်သိမ့်နဲ့ထောင်ချတယ်နန်းမော်ဖြစ်တယ်တနတ်နဲ့ဖြစ်တယ်ဆိုတာတွေကအလုံးမျိုးစီစီမှာမြင်လာတာဒီတခြားဖွဲ့မှုတွေဟိုဒီကဘာကျွန်တော်တို့ဘဝမှာအလေးထားလို့ဖြစ်လာတာတစ်ချက်နော်ဒုတိယတစ်ချက်ကတော့ပညာရေးစနစ်ပေါ့ဗျာပညာရေးစနစ်မှာလည်းပညာရေးစနစ်ကကျွန်တော်တို့လုံလောက်တဲ့ကြည်ကြီးမှုတွေနောက်တစ်ခါခုနလိုဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်မျိုးတွေဟိုဒါသင်ကြားမပေးနိုင်ဘူးအုပ်ချုပ်နေတဲ့လူကလည်းဥပဒေမလိုက်နိုင်ဘူးဥပဒေကဘယ်လိုပြဋ္ဌာန်းတန်းနောက်တာဒေသမားတွေညီကူမတရားသိမ်းတယ်နောက်ကိုကိုယ့်အခွင့်အရေးတက်ဖို့ဒီလောက်ကန်ဆောင်ရွက်နေတဲ့လူမတရားဖိနှိပ်တယ်ဥပဒေကအခွင့်အရေးတွေမပေးဘူးဆိုတော့ဥပဒေစိုးမိုးမှုမရှိဘူးဥပဒေကဘာမှပုတ်ဘူးလို့
တာမန်ပြည်သူတွေစိတ်ထဲမှာခံစားလာနေရတဲ့အနေအထားမျိုးပတ်ဝန်းကျင်အခြေအနေရဲ့လူတွေရဲ့ယဉ်ကျေးမှုကိုမြင့်တင်ပေးနိုင်တဲ့ပညာရေးစနစ်ကိုစနစ်တကျတည်ဆောက်မပေးနိုင်ဘဲနဲ့ပညာရေးစနစ်ကြီးကဖျက်ဆီးခံထားတဲ့အခြေအနေမျိုးမှာတော့ဒီလိုစိတ်ဓာတ်မျိုးတွေဒီလိုအလေးထားတွေဒီလိုမဖွယ်မရာကိစ္စတွေပေါ်ပေါက်လာသေးတဲ့ကြီးစံမြေခံဖြစ်တယ်လို့ကျွန်တော်မြင်နေတာ
။ဟုတ်ကဲ့ကိုတီယာတို့ရဲ့သဘောထားခင်ဗျာဆောစောရဆရာဟိုတင်တန်းဦးကတော့ဒီနိုင်ငံရေးဟိုဟိုလူမှုရေးစသဖြင့်ဟိုပြဿနာအခြေခံတွေကိုသူထောက်ပြသွားပါတယ်ဆိုတော့တချို့ကလည်းဟိုပြောကြတာကပေါ်လေးဟိုထောက်ပြရရှိပဲကျွန်တော်ဒီတော်တော်ရှင်တယောက်ပေးတယ်ပေးတာနောက်ပိုင်းပေါ်ပြမယ်ထဲမှာဆိုလဲဟိုထောက်ပြရတဲ့ချက်ရှိနေတာဒါလို့ပေါ့လေဟိုစီးပွားရေးအခြေအနေဟိုနိုင်ကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်နယ်ဆိုပြီးတော့လေစီးပွားရေးကိစ္စတွေကိုထောက်ပြရရှိပဲဆိုတော့နိုင်ငံရေးလူမှုရေးစီးပွားရေးဘလို့အကြောင်းချက်တွေကြောင့်ဒါလို့လူငယ်တွေချားမှာဒါလို့စာရိတ္တပိုင်းရပါပြီစိတ်သက်ရေးရအားဖြင့်ပဲဖြစ်ဖြစ်ကြာဆင်းလာတဲ့အခြေအနေကြုံနေရတယ်ကိုကြည့်ရသေး
ဟုတ်ကဲ့ခင်ဗျာဟိုဒီကျွန်တော်ဆောပြောရဲစီးပွားရေးတက်တနာတို့နိုင်ငံရေးတက်တနာတို့ဆိုတော့ကျွန်တော်တို့ဒါဟိုလက်တလောဒီလိုမျိုးကျွန်တော်တို့ဒီရက်ဆက်ကမ်းကြုံမှုတွေရောလာတော့ကျွန်တော်တရားဥပဒေချိုးဖောက်မှုတွေရောဖြစ်စေနိုင်တဲ့အကြောင်းတရားတွေပေါ့နော်ဆိုတော့ဟိုဆရာဦးသိန်းတောင်လည်းဆောပြောသွားပြီပါကျွန်တော်ဒီညမှာတစ်ချက်ကလေးပဲထောက်ပြခြင်းနဲ့အဲ့ဒါဘာလဲဆိုတော့ဟိုကျွန်တော်သတိထားမိတာအခုကလူတိုင်းလက်ထဲမှာလည်းဒီစမတ်ဖုန်းရှိပြီးရောကျွန်တော်တို့ဒီဒီ website ဒီ internet ဒီကျွန်တော်တို့ဒီဒီကျွန်တော်တို့ဒီ Facebook လိုဟာမျိုး YouTube လိုဟာမျိုးတွေအားလုံးရှိနိုင်တယ်အဲ့ဒီလိုရှိတဲ့အခါမှာသူတို့ဘာတွေရှိလဲဆိုတော့ကျွန်တော်နောက်ပိုင်းဒီလူငယ်တွေရောလူကြီးတွေရောသတိထားပြီးကျွန်တော်ရှိတဲ့အခါကျတော့ဆက်ချက်ဆက်ဆက်ကြီးလိုတတ်ဖြတ်တဲ့ကိစ္စတွေနှိမ့်ဆက်ခြင်းပဲတဲ့ကိစ္စတွေလည်းရှိကြတယ်ချေကြတယ်တွေ့ရတာဒီလက်ခါကျတော့ဟိုကလေးလူတွေရဲ့စိတ်ထဲမှာဒါတွေအရင်တောက်သွားတဲ့လူတွေရှိတယ်လို့ဒါကိုမသိမလားစိတ်ကနေပြီးတော့ဟိုဆွဲလာတဲ့လူတွေလည်းရှိရတာဟိုကြည့်ရတာကြိုက်ရတဲ့လူတွေရှိတယ်မသိမလားစိတ်ထဲကနေဒီအလေးအထားတွေကိုသင်ယူမိတဲ့အသာဖြစ်သွားတဲ့လူတွေလည်းရှိတယ်ဒီပေါ်မှာဆိုတော့ပြောပညာခြေခံမကောင်းတဲ့လူတွေစီးပွားရေးခြေခံမကောင်းတဲ့လူတွေဒီလိုကလေးတွေဒီကျွန်တော်တို့ဒီနောက်ကလောင်းစားသမားတွေဟဲ့လားဟိုနောက်တစ်ခါကျွန်တော်တို့ဒီဝိစေဝဆွဲနေတဲ့ဒီလူလူငယ်တွေကောင်းတဲ့ဟိုကြားတွေရောက်နေတဲ့ဟာကဟောဒါတလို့စီးပွားရေးမကြည့်တဲ့ကိစ္စဒါတလို့ဒေါသဆက်ဆရာအလားနိုင်ငံရေးစီးပွားရေးအခြေခံပေါ့နော်တပ်တနာကြီးတွေ့တဲ့ခါကျတော့ဒါတည်းမတိစိတ်ထဲမှာရောက်နေတယ်ဆိုတော့ပြောအပြုအမူတွေဒီရက်သက်မှုတွေကြမ်းကြုတ်မှုတွေကဒုံးဆိုဒီခါလေးရောက်လာပြီးတော့အဲ့ဒီထဲအတိုင်းသူတို့လုံးမိကြတဲ့သဘောရှိတယ်။ဆိုတော့ကျွန်တော်တို့အတိုင်းဒီကတကယ်တမ်းကျတော့ဟိုတော့မှတာပြောတာတခြားတိုင်းပြည်ရဲ့စာရင်ကျွန်တော်ဒီအင်တာနက်သုံးတာတော့ပိုပြီးလွတ်လပ်တဲ့သဘောရှိတယ်။ဟုတ်လားဟိုကျွန်တော်ဒီ section နဲ့ auto 17နဲ့ auto 16နဲ့ auto မကြည့်ရဆိုလဲကျွန်တော်ကဒါလေးကိုအင်္ဂလိပ်လိုစာတန်းထိုးတာပဲရှိတာ။ကျွန်တော်တို့လူတိုင်းကြည့်တယ်ဒါတည်းကလည်းတရားမဝင်ရနိုင်တဲ့အနေအထားရှိတယ်။ဟုတ်ကျွန်တော်တို့ကတော့ပြောရဲဒီဒီကလေးတွေဟိုလူငယ်တွေဖြစ်လူကြီးတွေဖြစ်ကျွန်တော်တို့ဒီတက်ငယ်ပရင်းလိုကိစ္စမျိုးဖြစ်တဲ့ဆိုတော့ဒီအကျိုးသက်တွေအများကြီးပါဆိုတော့ကျွန်တော်တို့ကဒီရက်ဆက်မှုတွေဥပဒေချိုးမောမှုတွေဟာမတရားပြုကျင့်မှုတွေကိုဆက်တော်ပေးနိုင်နေကျွန်တော်တို့ software software တွေပေါ့နော်အဲ့လိုဒီကျွန်တော်တို့ entertainment နဲ့ဒါလားကျွန်တော်တို့ social network ပဲလာလား internet ကပဲလာလားအဲ့ဒါတွေကျွန်တော်တို့အဆက်မပြေကျွန်တော်တို့လုံးဝ control မရှိဘဲလာနေတယ်အဲ့ဒါပြဿနာတစ်ရပ်ပဲအဲ့တော့အစိုးရတမိတဖို့ပေါ့နော်ကျွန်တော်တို့ဒီတာကျွန်တော်ဒီ internet သုံးနေတာဟိုဟလာတားစီဖို့ပြောရမှာမဟုတ်ဘူးတင်းတင်းလျောက်ပတ်ဆိုတာကျွန်တော်တို့ဟလာကောင်းတဲ့ဘက်ကိုအတုံးချဖို့ဘေးရွှေစူးစူးနေဖို့ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့အချိန်နဲ့ကျွန်တော်တို့လွတ်ပေးတာဟလာဒီလိုမျိုးဖြစ်နေတာ50 cent နဲ့မကတော့ဘူးဆိုတော့ဒီလိုအချိန်လေးမျိုးမှာတော့ကျွန်တော်တို့ကဒီတိုင်းဆက်သွားနေတော့ဒီကစိုးဖို့ပဲရှိတယ်ဗျ
โอเคครับคือကျွန်တော်တို့ဟိုတော့ဒီလို smart phone တွေပါတယ်တနည်းချင်းချင်းမရှိတဲ့ခေတ်ကကျွန်တော်ဗမာပြည်မှာဟိုတော့ဒီမှုဝင်း channel တွေဘာလို့ဆိုရင်တော့မှာပဲဟိုမပေါ်ပြရတဲ့တင်းတွေတော်တော်များရှိရယ်အခုကတော့ဒီလိုကိစ္စမျိုးတွေက Facebook မှာအချိန်မီဟိုတယောက်ကခက်ချက်လိုက်တဲ့ဆိုရင်တယောက်ကဝင်ကြည့်လို့ရတဲ့အချိန်မျိုးတွေရှိနေတ
ာဟုတ်ကဲ့ဆက်တာဖြတ်တာရိုက်တာနှက်တာနှိမ့်ဆက်တာတို့ဘာတော့အဲ့လိုမျိုးဆိုတော့ကျွန်တော်ကြည့်ကြရတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုစီရသူရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ကိုစီရသူရဲ့သဘောထားကိုလည်းအခုကျွန်တော်တို့ဒီလူငယ်တွေဘိုင်းမှာဒီဟိုဟိုစိတ်သက်ရေးရအရာကြာဆင်းလာနေတဲ့အခြေအနေတွေကဘာတွေကိုအခြေခံပြီးဖြစ်လာတာလဲ
ကျွန်တော်တို့ကတော့ဟိုလူငယ်နဲ့ပတ်သက်ရင်တော့ခွင့်ရေးရှိတယ်ပြောတယ်ပေါ့နော်ကျွန်တော်တို့နိုင်ငံငယ်ပဲနိုင်ငံဖြစ်တယ်ဘာလို့လဲဆိုတော့အသက်ငယ်တဲ့လူကြီးကကျွန်တော်တို့အထူးစားများတဲ့အတွက်နိုင်ငံကဒါဖွံ့ဖြိုးတိုးတက်မှုလုံးမြန်သွားနိုင်တယ်လို့ကျွန်တော်တို့ပြောကြတယ်ဆိုတဲ့အခါကျတော့ဟိုဒီလူငယ်တွေကလူငယ်ဆိုတာကတော့ကျွန်တော်တို့လည်းလူငယ်ကတကြီးလာတာဆိုတော့ဟိုခွန်အားရှိတယ်သူကတော်လှန်ခြင်းနဲ့စိတ်ရှိတယ်အဲစူးစမ်းခြင်းနဲ့ပြီးပောက်ပွဲထွက်ခြင်းနဲ့ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီစိတ်တွေကိုကျွန်တော်တို့လမ်းမှန်ပေါ်တည့်ပေးလိုက်ရင်ဒါအများကြီးကျွန်တော်တို့ကကောင်းသွားမှာပေါ့နော်ဗိုလ်ချုပ်တို့ဆိုလည်းငငယ်ရွယ်နဲ့သူတို့လုတ်ခဲ့ကြတာဥချော်ငိမ့်လို့ပါလို့ဆိုလည်းဆိုတဲ့အခါကျတော့ကျွန်တော်နေလေးကတော့၃ခုပေါ့နော်သူ့ရဲ့စိတ်တွေဒီဒီခွန်အားတွေပေါ့နော်စူးစမ်းခြင်းနဲ့စိတ်တွေကိုဘယ်တည်းကိုကျွန်တော်တို့ဖောက်ထည့်ဖို့လိုလဲဆို၃နေရာပေါ့နော်နံပါတ်၁ကတော့အားကစားပေါ့ဆိုတော့ဒီအမေရိကတို့ဘာလို့မှဆိုလည်းဒီလူမဲတွေနေတဲ့အာဖရိကန်အမေရိကန်တွေနေတဲ့ရပ်ကွက်မှာဆိုရင်ဒါအခြေအနေကတော်တော်ဆိုးတာပဲဒါပေမဲ့အားကစားဘက်ကိုလှည့်လိုက်တဲ့အခါကျတော့တချို့ဆိုတာဘတ်စကတ်ဘောအချော်မော်တွေကျွန်တော်တို့ဖြစ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အားကစားတို့ဘာလို့ကျွန်တော်တို့ဒါပန်တီးပေးဖို့လိုတယ်ခွန့်လန်းနေပါလေအားကစားခွင့်နေရာစသွားလို့လာလို့လွယ်အောင်ပေါ့နော်ကစားလို့လွယ်အောင်လို့ ောက်ခြားတော့ပညာရေးပေါ့ခုနကပြောတဲ့ဒီဥပ္ပိဟာပြောလဲပြောခဲ့တဲ့စမတ်ဖုန်းတို့ပေါ့ဒါတွေကကျွန်တော်တို့တားလို့မရအောင်ကျွန်တော်ငယ်ငယ်တုန်းကဆိုဒါအခန်းထဲမှာပိတ်ထားလို့ရအခုအခန်းထဲကပိတ်ထားတယ်စမတ်ဖုန်းသုံးလို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါအခန်းပေါ့နော်အခန်းကတော့ဒီပညာရေးစာဖတ်ဖို့ဆိုတဲ့ဘက်ကိုကျွန်တော်တို့သွားဖို့လိုရဲဒီပညာရေးနဲ့အခန်းရှိတာရင်တော့ဘယ်ပဲလွတ်လိုက်လွတ်လိုက်ပေါ့နော်ဒါကျွန်တော်တို့ကဘာမှကြောက်စရာမရှိဘူးဘာပဲလာလာသူ့အနေနဲ့အသိဉာဏ်နဲ့ကျွန်တော်တို့စဉ်းစားဆုံးဖြတ်လို့ရတယ်နော်နောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်အလောက်ကင်ပေါ့အလောက်ကင်မရှိရင်တော့ဘာဖြစ်လဲဆိုတော့လူကစိတ်လေးတယ်အလောက်ကင်ရှိတယ်ဆိုရင်ပတ်စံရှိတဲ့လူပဲဖြစ်ဖြစ်မရှိတဲ့လူပဲဖြစ်ဖြစ်အလောက်ကင်လောက်ထားတယ်ဆိုတော့တာဝန်ယူမှုတစ်ခုကရှိနေတဲ့ခါကျတော့သူ့ရဲ့စိတ်ကအဲ့မှာရောက်တာပေါ့နော်ဆိုတဲ့ခါကျတော့အဲ့လိုမျိုးတွေမရှိဘူးဆိုရင်တော့ခုနကကျွန်တော်တို့ပြောခဲ့ကြတဲ့ဒီမူရစေဘွားတို့တခြားဟိုအချက်ပေါ့နော်နောက်ပြီးရင်လည်းဒါကြော်ပါလိုက်စားတာအဲ့လိုမျိုးနောက်ဆုံးဒီ night club တို့ဘာတို့ပေါ့နော်ဒါမျိုးတွေ night club တို့ဘာတို့ကလည်းလုံချုံဆိုရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်နဲပါဆိုရင်တော့ဒါကသာလူငယ်ပါဝပျော်ကြတာဖြစ်တဲ့ဆိုပြဿနာမရှိတဲ့ခါကျတော့ခုနကသူတို့ရဲ့ဒီဒေါ်လာငင်းတဲ့စိတ်တွေဒီခွန်အားတွေကိုပေါ့နော်ဒီတောင်းတဲ့ဘက်တွေဒီအားကစားဒီပညာရေးနောက်အလုတ်ကင်ဘက်ကိုဒါတွန်းပေးနိုင်မယ်ဆိုရင်တော့ဒါဒီပြဿနာကိုကျွန်တော်တို့ကဖြေရှင်းနိုင်မယ်ပြင်နိုင်ငံတည်ဆောက်ရေးမှာပါဒါလူငယ်တွေအတွက်ခွန်အားရလိမ့်မယ်ဆိုကျွန်တော်မြင်ပါတယ်
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကမောင်လင်ဖြစ်ပါတယ်ကိုကမောင်လင်ရဲ့သဘောထားလည်းဆွေးနွေးနိုင်မှာလားခင်ဗျာ
ကျွန်တော်မြန်မာနိုင်ငံမှာကျောင်းဥပဒေစိုးမိုးရေးအကြောင်းကြီးတော့ကျွန်တော်ရေးတောင်းထမ်းဆောင်ရဝန်ထမ်းရသည်အမေသိမ့်ပါဆောင်ရွက်တဲ့ခြင်းဖြစ်ပြီးကျွန်တော်ရေးတောင်းထမ်းဆောင်ရတဲ့အထက်ကအမေတို့တွေရင်မဖြစ်ရှိလေအချိန်မီတားစီခြင်းအချိန်မီဆေးပုတ်ခြင်းရောက်လို့တဲ့တောင်းဒီရဲထမ်းဆောင်ကြသည်ကျောင်းမြန်မာနိုင်ငံရဲ့အခြေအနေကတော့အဲ့ဒီကျောင်းဥပဒေစိုးမိုးရေးအကြောင်းကြီးတော့လူငယ်ဝန်ထမ်းတွေရဲ့တောင်းရအာအော်ရထားတာမျိုးကလည်းအမေကြီးကထားတဲ့အပူငွေတွေဖြစ်နေကြကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးကိုဟန်တာလို့ဖြစ်နေပါတယ်ခင်ဗျာအနောက်နိုင်ငံတွေအနောက်နိုင်ငံတွေဆိုရင်ကျွန်တော်တို့ဟိုတောင်ဝင်ရထားတော့လေတောင်ဒီကောင်းတော်လေယူနီကောင်းဥတဲ့အတိုင်းပဲကျွန်တော်တို့တောင်ကိုအပြည့်လို့အထမ်းတော့ပြီးတော့ကြာကြာပြရတယ်ခင်ဗျာဒါပါခင
်ဗျာဟုတ်ကဲ့ခုခမောင်လေးပါဝင်ဆွနေပြရကျေးဇူးပါအခုကျွန်တော်တို့ Facebook ပေါ်ကနေပြီးဆက်သွယ်ပြီးတော့မှတ်ချက်တွေပို့ထားတဲ့ချို့ကိုလည်းပေါ်ပြခြင်းပါတယ်ကိုရန်နဲ့စာတချို့ကိုအရင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတော့ခင်မီတိုးတက်လာတာနဲ့အမျှကိုကျင့်တရားတွေအမိဘရဲ့အဆုံးအမတွေရော်ပါလာပြီးအပြင်ထွက်တာနဲ့ဒုတ်သားလက်နက်ကတပါတယ်ပါလာတယ်စိတ်ဓာတ်တွေပြုပြင်ပေးဖို့အဓိကကြပါတယ်တဲ့နောက်ပြန်ဆောင်ခွင့်လေးရကျင်တယ်ဆိုတဲ့အကောင့်ပိုင်ရှင်ကတော့နိုင်ငံတော်ရဲ့ခေါင်းဆောင်တွေကနိုင်ငံတော်တိုးတက်ရေးကိုအသုံးခွန်ဆိုင်ဆောင်ရွက်နေချိန်မှာပြည်သူလူထုအနေနဲ့ညီညွတ်ညွတ်နဲ့တူးနဲ့တူးချစ်ချစ်ခင်ခင်စီစီလုံးလုံးမနေပဲအခုလိုပြုမှုတဲ့ဆိုတာတိုင်းပြည်နဲ့လူမျိုးဂုံတိတ်ခါကိုခြားတယ်လို့ဖြစ်နေပါတယ်တဲ့မဖြစ်တဲ့ကိစ္စတွေပါဆိုပြီးပြောထားပါတယ်နောက်ဤချောဆိုတဲ့အကောင့်ပိုင်ရှင်ကတော့ရဲရင်အားတိုးချဲ့တင်ပါတယ်မြန်မာပြည်မှာလူမိုက်တွေများပြီးရဲကနဲနေပါတယ်ပြဿနာဖြစ်ရင်ရဲတွေကလူမိုက်တွေကိုမနိုင်ဘူးကြောက်နေရတယ်ရုပ်ရှင်တွေကလို့အားလုံးတက်ပြီးဖြတ်ပြီးမှနောက်ဆုံးမှရဲရရောက်လာတာကြီးပဲဆိုတော့ရဲရင်အားတိုးချဲ့ပါလူမိုက်တွေကိုနှိမ်နှင်းစွာပြပြသွားသားနှိမ်နှင်းပါလူကြီးသားသမီးတွေလူကြီးသားသမီးတွေမိမဆုံးမဖာမဆုံးမတွေအပါဝင်ပေါ်တဲ့မြန်မာပြည်သူအားလုံးကအေးချမ်းချမ်းပဲနေခြင်းကြတဲ့သူတွေကြီးပါဆိုပြီးတော့ပြောထားပါတယ်။နောက်ဦးမြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်ကတော့အာနာရှိငွေရှိတဲ့မိသားစုအတိုင်းဝန်းမှပေါက်ဖွားလာသောလူတစုကြောင့်ဖြစ်ရတာမို့တရားဥပဒေမိဘတွေကစပြီးလိုက်နာတင်ပါပြီတဲ့။တရားဥပဒေစိုးမိုးမှုလူသားချင်းခင်ယဉ်နီမှုရှိသင့်ပါပြီဆိုပြီးတော့ပြောထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Facebook မှတ်ချက်တချို့နဲ့ပတ်သက်ပြီးဒီအမှုနဲ့ပတ်သက်လို့ဟိုဒီ Facebook မှတ်ချက်တွေအပြင်တခြားလူမှုကွန်ရက်တွေမှာရေးနေရတယ်လည်းကျွန်တော်တွေ့ရပါတယ်ဒီအချိန်မှာဆိုလို့ရှိရင်လည်းဒီငွေကြေးတန်းနဲ့အတိုင်းဝန်းကသာသမီတွေလူငယ်တွေကဒီရရန်ကကလည်းရဲစဲလုပ်တဲ့ဆိုတဲ့အမြင်တွေလည်းတွေ့ပါတယ်ဆိုတော့ဟိုငွေများတရားနိုင်ဆိုတဲ့အမြင်မျိုးနဲ့မြန်မာနိုင်ငံတရားစီရင်ရေးပေါ်တန်တရားအမြင်တွေနဲ့ပြောရတယ်လည်းရှိပါတယ်ဒီနေ့မှာဆရာဦးသိန်းတန်းဦးသဘောတော့ကျွန်တော်ကြားချင်ပါတယ်အခုတကယ်တော့ဒီငွေကြေးတက်နိုင်တဲ့အတိုင်းဝန်းနဲ့မကပါဘူးအာဏာပိုင်အတိုင်းဝန်းပညာနဲ့ပတ်သက်လို့ရှိရင်လည်းအမှုတွေကိုဟိုဒါဘယ်လိုပြောလဲဟိုရေဆုံးရေပြားမဖြစ်ဘဲနဲ့အပြားရှုသွားတယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်မကြာခဏကြားရတယ်ဆိုတော့ဒါတွေကလည်းတရားစီရင်ရေးဒီတရားဥပဒေစိုးမိုးရေးမှာဘလောက်တောင်များအဟန္တာအခက်အခဲဖြစ်နေလဲဆရာ
ဒါတော့ဖြစ်တာပေါ့ဗျာဟိုတရားစီရင်ရေးရတယ်ပဲဟိုလွတ်လွတ်လွတ်လပ်လပ်ကင်းလို့ရှိတယ်ဆိုပေမဲ့ဒီတရားစီရင်မှန်တယ်ဆိုတာကကြားပေးဒီပြည်စီမပေးဒီပြည်စီအုပ်ချုပ်ရေးမှန်တယ်ဟိုငဲ့ကြည့်ရတာကြီးပါပဲဒါကလောက်ရတယ်ဥရိယလောက်ရတယ်ဆိုတာလေဖြစ်တော့ကဥပဒေပြန်မှန်တယ်ငါလောက်တာအတိုင်းလောက်ရတာလောက်တဲ့အခါကျတော့ဥပမာအချင်းဖြင်းနိုင်မပေါက်ဖြင်းနိုင်မလုနိုင်တာမျိုးတွေရှိတယ်ဟော
တကူဥပကျွန်တော်အခုလိုက်တပါဆောင်ရနေတဲ့ဟိုနိုင်ငံတော်သစ္စာဖော်ပြတဲ့ပုံကံမှုလို့အမှုမျိုးတွေမှာတရားစွဲတာကအုပ်ချုပ်ရေးအာဏာပိုင်မှာတမရရဲ့ညီကြားတဲ့ဒီလေးကြီးကတရားစွဲတဲ့အမှုမျိုးတွေမှာပဋိခံကိုစစ်ကြောရေးမှာရဲနဲ့ဒီဘက်တရားအဖွဲ့တွေကနှိမ့်နေဆက်ပြီးတော့မေးတဲ့ထွက်ချက်တွေကတရားဥပဒေမညီဘဲနဲ့ဒါတွေကိုရှာဖွေပုံစံနဲ့သိပြီးတော့တပ်တွေကကျင့်သွင်းတဲ့အပေါ်မှာလည်းတရားရုံးကကျွန်တော်တို့ကန့်ကွက်တော်လည်းဥပဒေနဲ့မညီပေမဲ့လက်ခံနေရတယ်အဲ့လိုတပ်တွေကထောက်ထားမရှိပေမဲ့အကြောင်းကြောင်းထောက်ထားပြီးတော့အဲ့ဒီလိုထွက်ချက်တွေပေါ်မှာအခြေခံမှုတွေအပြစ်ပေးနေရတဲ့အနေအထားတွေဖြစ်နေတဲ့အခါကျတရားစီရင်ရတယ်ပဲဥပဒေကြီးတော့အကုန်မလုပ်နိုင်သေးတဲ့အနေအထားမျိုးပဲဗျ
။ဟုတ်ကဲ့ဆရာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီ email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိပါတယ်။သူတို့စာရီကိုလည်းပေါ်ပြချင်မှာအရင်ဆုံးကတော့ဒကုံမျိုးသစ်ကဦးလာထွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါဦး။
မျိုးလေကောင်မှာလူငယ်တဦးကိုလူတစုကဝိုင်းရိုက်တက်တဲ့ဆိုးဝါးတဲ့သတင်းတရက်ကိုအခြေခံပြီးအင်မတန်လေးနက်တဲ့ဥပဒေစိုးမိုးရေးအကြောင်းပြောဖို့ဆိုရင်ဒီတီးတန့်မှုကင်းတရက်ကဘလောက်အထိတက်ရောက်မှုရှိတာကိုပြဆိုနေတယ်လို့အရင်ပြောချင်တာပါထင်ရှားတဲ့အခြေခံဥပဒေကျွမ်းကျင်သူဥပဒေပညာရှင်ဦးကိုနီကိုစစ်ဘော်ဟောင်းတစုဦးစည်းစီစဉ်မှုနဲ့တကယ့်အထင်ကရရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပစ္စတိုတနက်နဲ့အနီးကပ်လောက်ကျန်တက်ဖြတ်မှုကအစာမကြခင်ကမှဖြစ်ပွားခဲ့တဲ့ကြားပြည်နယ်ကတိုင်းရင်းသား KNPB တပ်ဖွဲ့ဝင်၃ဦးနဲ့အရက်သား၁ဦးကိုစစ်တပ်ကပြစ်တက်မှုတွေဟာတာမန်ရာဇဝတ်မှုကင်းတက်တက်မဟုတ်တော့သလိုဥပဒေစိုးမိုးရေးကိုအခြေခံတဲ့ဒီမိုကရေစီစနစ်အတွက်ပါကြီးကျယ်လေးနက်တဲ့စိန်ခေါ်မှုတွေပါဥပဒေစိုးမိုးရေးဆိုတာအပေါ်ယံပြောဆိုနေလို့မရပဲဥပဒေထိန်းသိမ်းရေးနဲ့တရားစီရင်ရေးဆိုင်ရာစနစ်ကျတဲ့ဖွဲ့စည်းမှုနဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကိုအခိုင်အမာဖွဲ့စည်းတည်ထောင်နိုင်မှုအပေါ်အဓိကအခြေခံကြတာလည်းဖြစ်ပါတယ်ဥပမာတရားရေးဝန်ကြီးဌာနနဲ့တီးခြားလွတ်လပ်တဲ့တရားရုံးများဥပဒေအကျိုးစားအဖွဲ့များရှေ့နေများအပြင်စစ်မိတ်အာဏာကကင်းလွတ်တဲ့ဥပဒေနဲ့အညီအုပ်ချုပ်ရေးအဖွဲ့ပြည်သူအုပ်ချုပ်ရေးအောက်မှာစစ်အမိန်မျိုးမဟုတ်တဲ့ဥပဒေကိုလုံးဝလိုက်နာရမယ်။အယက်သားပြည်သူရဲအဖွဲ့ဥပဒေအရထိန်းသိမ်းရတဲ့အကျဉ်းတော်များကိုစနစ်တကျဖွဲ့စည်းထားရန်လိုအပ်တာပါ။တာဝန်ယူမှုတာဝန်ခံမှုအာမခံနိုင်တဲ့လွတ်လပ်တဲ့သတင်းရယူခွင့်နဲ့ထုတ်ဖော်ခွင့်နဲ့စနစ်တကျဖွဲ့စည်းတည်ထောင်နိုင်ခြင်းမရှိသေးသမျှစံစင်ရာကြီးပွေလိုက်ဆိုသလိုပေါ်ပင်ဖြစ်ရပေါ်မှာပဲစဉ်စားလောက်ကိုင်းနေသမျှဖြစ်ရတဲ့ဟာအကြီးတန်းအယုံဆိုးစွာဖြစ်နေမယ်လို့ပဲပြောချင်တာပါ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်းတကုံမျိုးသက်ကပေးစာပါကျွန်တော်နောက် Facebook မှတ်ချက်တချို့လည်းရှိပါတယ်သူကတော့မထွေးပါသူကတော့မြန်မာနိုင်ငံမှာဥရီထက်မြေသူမမရှိရဆိုတော့တရားဥပဒေစိုးမိုးရေးမရှိသေး၍ငွေချင်းနဲ့အနာကိုအကောက်အွယ်ယူပြီးဒုစရိုက်ကျူးလွန်သူတွေဆက်လက်များပြားနေမှာပါခိုင်မာတဲ့ဥပဒေစိတ်ရေးဆွဲပြီးဥပဒေအောက်မှာပြည်သူတရားလုံးတိကျလိုက်နာလေးစားမှာဖြစ်ပြီးပြစ်မှုကျူးလွန်သူမြေသူမဆိုဥပဒေကညံ့နာမလိုက်ပဲထိရောက်စွာအရေးယူဖို့လိုပါတယ်လို့ရေးပါတယ်နောက်တူကတော့ဝေလူစော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်ထဲဝင်ကြီးနဲ့အာဏာရှင်စစ်ဆိုးရအောင်မေးသင့်ပါတယ်တရားဝေကသူတို့တစ်ထက်မှပဲရှိပါသေးတယ်ဗျာဆိုပြီးသူကရေးပါတယ်နောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ဘေးစာဖြစ်ပါတယ်ကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
ပြည်ထရေးနဲ့တရားစီရင်ရေးမှန်တိုင်းတွေအစိုးရအုပ်ချုပ်မှုအောက်မှာတည်ရဲ့မရှိသမျှကာလပတ်လုံးတရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြည့်အဝရနိုင်ဖို့အလွန်ခက်ခဲပါတယ်အထူးသဖြင့်အလုပ်ကိုင်းနေရှာပါပြီးစားဝတ်နေရေးခက်ခဲနေတဲ့အခုလိုအချိန်မျိုးမှာလူတွေရဲ့စိတ်ပိုင်းဆိုင်ရာတွေတည်ငြိမ်မှုမရှိတဲ့အတွက်ဒလုံမှုကင်းမျိုးတွေနေရာဒေသအနှံ့ဖြစ်ပွားနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီအဆိုးဆုံးကတော့ဒလုံထင်းထင်းရှားရှားလူတက်မှုတွေကိုပြည်သူတွေယုံကြည်စိတ်ချရလောက်အောင်ဖော်ထုတ်ဖန်ဆီးတာမျိုးမရှိတဲ့အပြင်ဖန်ဆင်းမိသူတွေကိုအပြစ်ပေးအရေးယူတဲ့အပိုင်းတွေမှာလဲအာဏာပိုင်တွေနဲ့နှိစက်သူတွေငွေရှင်ကျေးရှင်တွေဖြစ်နေရင်ပြစ်မှုကျူးလွန်ခံရသူတွေဘက်ကဥပဒေရဲ့အကောက်အွယ်ပေးမှုတွေဆုံးရှုံးခံရမယ့်အဖြစ်တွေဟာကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲဆွဲရင်နေပြီဖြစ်ပါတယ်တရားစီရင်ရေးစနစ်ဘလောက်ဆိုးဝါးနေတယ်လဲဆိုရင်တရားခံရဲ့ပုံမှန်တွေဘလောက်ကြီးကြီးတရားခံရဲ့နောက်ကြောင်းကိုကြီးပြီးပုံမှန်တွေပြောင်းလဲသွားတတ်ကြပါတယ်အခုပဲကြည့်ပါဦးဥပဒေပညာရှင်ဦးကိုနီကိုလှုပ်ကြံခဲ့ကြတဲ့တရားခဏ်တွေကိုယုံထုတ်လာတဲ့ပုံတွေနဲ့နိုင်ငံတော်လှုပ်ကြံမှုကြံစည်ထားကြတဲ့ဖြိုးကိုကိုတင်ဆန်းအဖွဲ့ကိုအထူးအကျဉ်းသားတွေလိုထောင်ထဲမှာချုပ်ထားတဲ့ပုံတွေဟာအထင်ရှားပါနောက်ပြီးကျွန်တော်တို့ပြည်သူရဲ့အားနည်းချက်တစ်ခုကတရားခဏ်ကိုမမီမချင်းဖမ်းဆီးပေးဖို့နဲ့တရားမျှတစွာအမှုစီရင်ပေးဖို့တပ်ဆိုင်ရာအာဏာပိုင်တွေကိုတွန်းအားမပေးကြဘဲသူဝကျွေးရှိလို့ခံရတာပဲလို့ကံကိုပုံချရကြတဲ့အယူဆဟာမှန်ကန်တဲ့တရားစီရင်ရေးစနစ်မဖြစ်အောင်လုပ်လိုက်တယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်။နောက်ဆုံးပြောရရင်တနေ့တခြားယူရင်းလာနေတဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်လာဖို့အတွက်ပြည်ထရေးကိုအရက်ဖက်အစိုးရအုပ်ချုပ်မှုအောက်တည်ရရရှိအောင်ပြည်သူကိုယ်စားလှယ်တော်တွေဥပဒေပညာရှင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးညီညွတ်ပူးပေါင်းအပြေရှာတဲ့မှာကြောင်းတင်ပြလိုက်ရပါတယ်။
โอเคตัวเราตุสายมาดีเดี๋ยววิสมุยมาโอเชมุสเน่ที่ทุกสิ่งพอที่ว่าพัฒนาตัวทั่วไปได้ชีวัยแต่เมื่อเลตโลมาดีพอที่ว่าเชื่อพอพิสิทธิ์สุวาเลยเลตโลมาดีช่วยพี่ว่ามีอะไรวิลุชีนมีอุปนิโรที่เราไม่ลงเงินสักจามาโอที่เราชีวัยอยู่สุรียาจุมุรีมุกินิจ้าเซมบูเดี๋ยววิสมุบุสุยปารีมีอะไรลงในนั้นชิมเลยเสียอุตินแตงกุมยา
โอเคเดี๋ยวเราผมคนนั้นจะได้เช็คบาเวียผมน่าสงสัยตรงนี้อ่ะที่ด่าละใส่ตาดีบูระแต่พอที่ผมจะกันวันนี้สิ่งนี้หรอที่เรื่องวิธีนั้นก็ที่ยาด่าสู้อะไรออกมาไม่ชิวเยอะละตรงจุดที่เราคันนี้ออกมาไม่ชิวไม่ชิวเลยข้าเจ้าดูดูอะไรเว้ยตัวผู้ว่างส่งยาเด็กนี่ทำยังไม่ชิวฉันรู้เย่ผู้เส้นนี้ก็เซเปอร์บริสิงห์มาเป็นเบลส์บริสิงห์ก็ยังเซเปอร์เช่นนี้เลยข้าเจ้าดูดูชิมข้าเนี่ยมุดรู้ยังเล็กน่าเจียกว่าอามังอะไรยาจะมุจ้าสิ่งอยู่ที่เอาดีสมุนสุรไปหาปีรูยิ่งป่าเวน่าอ๋อผู้บังส่งเวน่าไหนเดนี่ทำอยู่พิมาจะรู้เอาพิมาพี่ดอไอ้เราเจ้าหัวเป็นยังวิ่งปีรูพี่เดแล้วขนาดป่าเลยปีรูเย่พี่เอาตรงไหนมาตาที่แต่อาจารย์จะคุยจะเอาพิมาเรื่องเจ้าจริงเลย
โอเคเชื่อว่าเสียอุติกาที่อาตุยจะบอกเราเขมีจันทร์เราที่พอที่ผมพิจารณาสักจามาจันทร์เราจะรู้ว่าที่เอาวิสมุยด้วยแล้วไหนนี่เรื่องภาษีมั้ย
อันนี้ยาวอ่ะคือฉันรู้เยอะลงเนี่ยในเยอะแต่พอผู้พิจารณาเลยบอกดูเลยอันนั้นเลยอ่ะคือฉันรู้เลยคือที่บางท่านที่แต่อุทิศตัวอุทิศเนี่ยเราจะท้าสู้อ่ะแต่เราก็มาฉันรู้ว่าคือเยอะแต่พอผู้พิจารณาเลยบุญลงเนี่ยใช่คงเยอะตัวเลยลูกฉันรู้ไอ้ลูกขันรามีเยอะก็ที่เราจะสอนที่ฉันรู้ดูดูเชื่อผู้เชื่อลงเนี่ยสุราเย็นวันอุทิศเสร็จแล้วก็ตัวเราแค่เราฉันรู้รีดหามีเลยพออีอยู่ในผู้วางมีก็ฉันรู้ดูอาจจะเป็นมีเรื่องใดเยอะแต่พอผู้พิจารณาพอพี่เรียนจังเลยยี่สิบลูกดาวที่ตัวเราจะรีทามีเลยตัวที่เรามาไอ้เราเองได้อะไรลูกดาวมาด้วยเราไปที่เราจะรีสอบด้วยที่ดูดูเชื่อจู่เยอะลงงานเนี่ยแต่เราจะรีทามีแล้วมาด้วยเราเพราะว่าโอ้ที่ตัวไม่ใช่เราไม่ใช่เราเลยตัวเช่นเนี่ยเพราะว่าถ้าจังเลยที่ดูดูจามาตัวเราดีมากอยู่แต่เราตัดหน้าเรียโอ้โอ้ตัวเช่นชาวลุงมียาเราจูเลียนกางกุลุงมียาเนี่ยนี่ท่าเรื่องเช่นอะไรบ้างตัวเราดีกว่าเราแบบเราจะเช่นเราอุบลียาสุรุจิโรเชนจีเรย์วันจีโอโอ้ฉันรู้ดีแต่มาลองในวิดีโอนั้นวิดีโอว่าบ่เนาะโอ้มีเสียงเต็มเปลี่ยนวิดีโอดูขั้นอันดับบ่เพราะว่าแต่มาล่าฉันรู้เช่นนั้นที่ที่ได้วันนี้โอ้ปลาหูกางกางฉันรู้ไม่เบลูยามะกางกางฉันรู้เช่นชูลูยามะฉันรู้โอ้ตู้ที่เรื่องจังเลยเนี่ยประเด็นไม่เบลูยาเลยลูกฉันรู้น่าเลยบ่เลยเพราะว่าแต่มาล่าตู้ที่เรื่องเนี่ยจังเลยแต่ว่าฉันรู้ดีที่ได้วันนี้ท่านนั้นเยอะแต่เพื่อโอ้ฉันรู้ดีที่ดูเชื่อจิ๋วบ่เนาะเยอะลงงานนี่ลงอยู่ลงงานนี่เดี๋ยวไปสมุดลงงานนี่จังเลยที่เนี่ยจังเลยอยู่จังเลยนั่นน่ะใช่ใจเนี่ยจังเลยบ้าบิวอาชีพก่อนเนาะจ้าจ้าลูกผู้ดูเลยไอ้ตัวลูกเนี่ยจังเลยเอาเงินมาลูกขึ้นมาเลยจ
้ะโอเคป้าวันสุนีพี่เนี่ยเจ้าเสียอุติยาสิลูกคุยเช่นเนี่ยอุติยาของยามาเยตงเตตุอุจิเยตุยี่มีเรศสุริยาไม่เชื่อพี่ผู้ดูเลยนะพัฒนาเช่นนี้อารมณ์ทุกเจ้าสุดที่มาครับเนี่ย
ကောင်းလို့ဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကိုအစားပြီးတော့သတင်းချင်းချုပ်ကိုကိုအောင်ကတက်လက်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့စနေနေ့မှာလဲသတင်းမီဒီယာတွေနဲ့သူအကြောင်းစာအုပ်ထုတ်မကောင်းရေးသားတဲ့သူတွေပေါ်ဆက်ပြီးတော့ပုတ်ခတ်ဝေဖန်ပါတယ်Fire and Fury ဆိုတဲ့စာအုပ်ထဲမှာသမရတတံပထမနှစ်အတွင်းကတောင်းကနေလို့ရတဲ့နဲ့ဒီကလေးတူလို့နောက်ဒီစိတ်ပင်းဆိုင်ရာအားနည်းချက်ရှိသူအဖြစ်စာရေးဆရာ Michael Wu ကသမရ Trump ပေါ်ပုံဖော်ရေးသားခဲ့တာကြောင့်မှသမရတယောက်မှရှိတဲ့စိတ်ပင်းဆိုင်ရာရည်ရွယ်မှုမရှိဘူးလို့ Wu ရဲ့ပုံဖော်ရေးသားချက်တွေအပေါ်လက်မှတ်ငင်းဆန်ခဲ့တယ်လို့သတင်းမီဒီယာတွေဒီမိုကရက်တွေက1980လောက်က Republican သမ္မတ Ronald Reagan ကိုဆွဆွဲတိုက်ခိုက်တဲ့နီလမျိုးအပြန်သုံးချပြီးတော့တိုက်ခိုက်နေတယ်ဆိုပြီးတော့အပြစ်တင်ခဲ့ပါတယ်။ American သမ္မတ Donald Trump မှာသူအစိုးရအဖွဲ့ဝင်တွေ Republican လွှတ်တော်အမတ်တွေနဲ့ Camp David အပန်းဖြေစခန်းမှာတွေ့ဆုံပြီး2018ခုနှစ်အတွင်းကောင်းတဲ့ဖော်ရမယ်။ဥပဒေရေးအတည်ပြုနိုင်ရင်းနဲ့လာမယ့်နိုဝင်ဘာမှာချိန်မှမဲ့ Midterm ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မဟာဗျူဟာတွေချမှတ်ဖို့ကြိုးပမ်းနေပါတယ်။လာမယ့်နိုဝင်ဘာမှာချိန်မှမဲ့ရွေးကောက်ပွဲမှာအလွတ်တော်အမတ်435နေရာနဲ့အထက်လွတ်တော်အမတ်100ရဲ့သုံးဖို့တပုံအရေးအတွက်ပြန်ပြီးတော့ရွေးချယ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါရယ်။ဒီသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဥပဒေကြောင်းအရပြင်ဆင်နေအောင်သမ္မတ Donald Trump အစိုးရအဖွဲ့အနေနဲ့အရေးပါတဲ့ဥပဒေပြုလွတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့တယ်လက်ဆင်က AP သတင်းဌာနကိုတောက်ကြနေတဲ့ရုံးကပြောကြားခဲ့ပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်စတင်တွိတ်ဖြစ်ပါတယ်။ဗီအိုအေအမေရိကန်အသံညနေခင်းညပိုင်းမှာပါတာအစီအစဉ်တွေကိုမြန်မာစံတော်ချိန်9:20နဲ့လိုင်းလမီတာ19.95အသုံးစွမ်းနဲ့လိုင်းလမီတာ196.5ဒီဂရီအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ဗီအိုအေကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တ
This program has come to you from the Voice of America, Washington.